ဒီနေ့စက်တင်ဘာ29ရက်ခေပါရဲ့အဲ့ဒီလောကုတ္တရာစိတ်ခေပါကနေပြီးတော့အကျယ်40ဖြစ်သွားတာရဲ့အဲ့ဒါအကျယ်ပြောခဲ့ဒီနေ့တခါလောကုတ္တရာစိတ်အကျယ်40ဖြစ်တာချက်ပြီးတော့
ပြောအောင်
အဲ့တော့ပထမလောကုတ္တရာစိတ်ခေပါကိုအချင်းလေးတော့နားလည်အောင်မှာနော်အဲ့တော့လောကုတ္တရာစိတ်၈ပါးအကျဉ်းကပါလေမက်စိတ်၄ပါးဖူစိတ်၄ပါးရဲ့လို့ရှိတယ်။အဲ့ဒီမက်စိတ်၄ပါးကိုလောကုတ္တရာကုသိုလ်စိတ်ဖူစိတ်၄ပါးကိုလောကုတ္တရာဝိဘက်စိတ်နော်အဲ့ဒီလိုခေါ်တာ။အဲ့ဒီမက်စိတ်၄ပါးကဘာတုံးသူ့နာမတွေဖတ်လိုက်မယ်ဆိုရင်သောတာပတ္တိမက်စိတ်တဂရဂါမိမက်စိတ်အနာဂါမိမက်စိတ်အရဟတမက်စိတ်နော်ဖူစိတ်၄ပါးကလည်းဒီတိုင်းပဲသောတာပတ္တိဖူစိတ်တဂရဂါမိဖူစိတ်အနာဂါမိဖို့စိတ်အရဟတဖို့စိတ်ဟဲ့အဲ့တော့ကုသိုလ်နဲ့ဝိပဿနာကုသိုလ်ကအကြောင်းပေါ့ဝိပဿကအကျိုးနော်ဒါကြောင့်မို့ဒီနေရာမှာအကြောင်းအကျိုးမက်ကအကြောင်းဖူကအကျိုးပေါ့အဲတကယ်ခစ်စင်အတိုင်းပြောမယ်ဆိုရင်သောတာပတ္တိမက်နောက်ကပ်ပြီးတော့ဘာမှမချားဘဲနဲ့သောတာပတ္တိဖူလိုက်နော်နှစ်ကြိမ်သုံးကြိမ်လိုက်တဂရဂါမိမက်နောက်တဂရဂါမိဖို့နှစ်ကျင်သုံးကျင်အနာဂါမိမက်နောက်အနာဂါမိဖို့နှစ်ကျင်သုံးကျင်အရဟတမက်နောက်အရဟတဖို့နှစ်ကျင်သုံးကျင်လိုက်တယ်ပြီးတဲ့နောက်မှတခါဖူဝင်စားတယ်ဆိုတဲ့အနေနဲ့ပြန်ဝင်စားတဲ့ခါကျတော့အဲ့ဒီကျတော့ဖူစိတ်တည်းကြီးဖြစ်တော့မက်စိတ်ကမဖြစ်တော့နော်အေးအဲ့ဒီလိုလောကုတ္တရာစိတ်အလုံးဘယ်နှပါးဖြစ်သွားတော့၈ပါးဖြစ်သွားတယ်နော်မက်စိတ်၄ပါးဖူစိတ်၄ပါးအဲ့တော့သောတာပတ္တိမစိတ်သောတာပတ္တိဖူစိတ်ကိုရပြီးတဲ့ပုဂ္ဂိုလ်ကိုသောတာပန်ပုဂ္ဂိုလ်လို့ခေါ်နော်တဂရဂါမိမစိတ်နဲ့တဂရဂါမိဖူစိတ်ရပြီးတဲ့ပုဂ္ဂိုလ်ကိုတဂရဂံပုဂ္ဂိုလ်အနာဂါမိမစိတ်နဲ့အနာဂါမိဖူရပြီးတဲ့ပုဂ္ဂိုလ်ကိုအနာဂံပုဂ္ဂိုလ်အရဟတမစိတ်နဲ့ရဟတဖူရပြီးတဲ့ပုဂ္ဂိုလ်ကိုယဟန္တာပုဂ္ဂိုလ်လို့နော်ဒီလိုခေါ်တာအဲ့တော့အရိယာ၈ပါးဆိုတာနော်ပြောလို့ရှိတယ်အရိယာပုဂ္ဂိုလ်၈ယောက်ဆိုတာသောတာပတ္တိမက်အခိုက်တန့်ကိုတယောက်လိုယူတယ်သောတာပတ္တိဖူကိုတယောက်လိုယူတယ်အဲဒါကြောင့်မို့နှစ်ယောက်ဖြစ်သွားတယ်အဲ့တော့သောတာပတ္တိမက်၌တည်တဲ့ပုဂ္ဂိုလ်သောတာပတ္တိဖူ၌တည်တဲ့ပုဂ္ဂိုလ်ဒီတိုင်းသွားရင်အရဟတမက်၌တည်တဲ့ပုဂ္ဂိုလ်အရဟတဖူ၌တည်တဲ့ပုဂ္ဂိုလ်အဲ့ဒါကြောင့်မို့အရိယာပုဂ္ဂိုလ်ကျတော့ဘယ်နှစ်ယောက်လိုပြောလဲ
၈
ယောက်လိုပြောတယ်နော်အဲ့တော့လောကုတ္တရာစိတ်၈ပါးရှိတဲ့အတွက်ကြောင့်မို့အရိယာပုဂ္ဂိုလ်၈ယောက်ဖြစ်တာပါအဲ့ဒီလောကုတ္တရာစိတ်၈ပါးကတဲ့နော်အကျယ်အားဖြင့်ပွားနိုင်နေဆိုရင်တဲ့40ဖြစ်သွားနိုင်ရဲ့နော်အေးအကျဲ40ကဘယ်လိုဖြစ်တာလဲဆိုတော့ဒါကဒီမက်ဖို့ရအောင်ဝိပဿနာကမ္မထံကိုအားထုတ်တဲ့ပုဂ္ဂိုလ်ကနှစ်မျိုးရှိနော်နှစ်မျိုးမှာပထမတစ်မျိုးကဘာလဲဆိုတော့ဆံမရတဲ့ပုဂ္ဂိုလ်ဒုတိယတစ်မျိုးကဆံရတဲ့ပုဂ္ဂိုလ်အဲ့တော့ဆံရတဲ့ပုဂ္ဂိုလ်ကတခါဇံကိုအခြေပြုပြီးတော့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ရှိတယ်ဇံကိုအခြေမပြုဘဲနဲ့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ရှိတယ်နော်အဲ့ဒီလိုရှိတော့ကိုဇံရတဲ့ပုဂ္ဂိုလ်အနေနဲ့ပြောရမယ်ဆိုရင်ပထမဆုံးဇံကိုအခြေပြုမယ်လို့ဆိုရင်ပေါ့လေဒီဇံကိုဒီအခြေခံပြီးတော့ဝိပဿနာပွားများမယ်ဆိုတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်ရတယ်လဲဆိုတော့အခြေခံဇံတစ်ခုခုကိုဝင်စားရတယ်အဲ့ဒီလိုအခြေခံဇံတစ်ခုကိုဝင်စားပြီးတဲ့နောက်တခါအဲ့ဒီဇံကိုပဲဖြစ်ဖြစ်တခြားဇံကိုပဲဖြစ်ဖြစ်သို့မဟုတ်ရိုးရိုးယုံနံကိုပဲဖြစ်ဖြစ်ဝိပဿနာရှုရနော်အဲ့ဒီလိုရှုပြီးတဲ့နောက်မှအဲဝိပဿနာရဲ့အကျိုးကြောင့်မက်ပေါ်တဲ့အခါမှာအဲ့ဒီဇံအလိုက်ပထမဇံမက်ဒုတိယဇံမက်စသည်ဖြင့်ဒီလိုပေါ်သွားတယ်နော်အဲ့ဒီတော့ဆာရွက်မှာတတိယဆာရွက်ကြည့်လိုက်နော်တတိယဆာရွက်ကဘာလို့မက်စိတ်ညာဇန်စိတ်နဲ့တူရာဆိုတာနော်အဲ့ဒါလေးကြည့်လိုက်အဲ့ဒီမှာကြည့်လိုက်ရင်ပါဒကဇန်နဲ့နော်ပထမကော်လမ်ကဒုတိယကော်လမ်ကဘာလို့သံမတိတဇန်နဲ့နော်တတိယကပုဂ္ဂလစ္ဆာတရစတုထကမက်နော်ပါဒကဆိုတာအခြေခံလို့ဆိုလို့နော် basisသမတိတဆိုတာကသုံးတတ်တယ်။သုံးတတ်တယ်ဆိုတာဝိပဿနာရှုတာကိုပြောတာ။အနိစ္စဒုက္ခအနတ္တဝိပဿနာရှုတာကိုပဲဒီနေရာမှာသုံးတတ်တယ်လို့ဒီလိုခေါ်တယ်နော်။သမတိတဆံ ပုဂ္ဂလိဇံတရားဆိုတာကပုဂ္ဂိုလ်ရဲ့အလိုလို့ဆိုလို့ပုဂ္ဂိုလ်ရဲ့ဆန္ဒပုဂ္ဂိုလ်ရဲ့အလိုကိုပုဂ္ဂလိဇာတရားမဲ့ကတော့မဲ့ပေါ့ကောင်းပြီအဲ့ဒီတော့ဇံ၅ပါးလို့ရထားတဲ့ပုဂ္ဂိုလ်တယောက်လို့ဆိုကြစို့နော်အဲ့ဒီဇံ၅ပါးလို့ရထားတဲ့ပုဂ္ဂိုလ်တယောက်ကပထမဇံကိုဝင်စားလိုက်တယ်ဒါတမထဝိပဿနာမဟုတ်သေးဘူးနော်တမထကမထအာထုပ်ပြီးတော့ပထမဇံရတယ်ဆိုတော့အဲ့ဒီပထမဇံကိုသူဝင်စားလိုက်တယ်ပထမဇံကိုဝင်စားပြီးတဲ့နောက်အဲ့ဒီပထမဇံမှထပြီးတော့ပထမဇံကထွက်ပြီးတော့ပေါ့ဝိပဿနာသုံးတက်တဲ့အခါကျတော့ तू ကဇံကိုမသုံးတက်ဖိုင်နဲ့ပကိဉ္စကသင်္ခါရပကိဉ္စကသင်္ခါရဆိုတာဟိုဓမ္မလို့ပြန်ရင်ပြိုးပြွန်းသင်္ခါရလို့ပြန်တယ်ပြိုးပြွန်းသင်္ခါရဆိုတော့နားလည်မှာမဟုတ်ဘူးเนาะရောနေတာကိုပြောတာမှန်တယ်အဲ့တော့ရှင်းရှင်းကတော့ဘာလို့ယုံနံကိုပြောတာเนาะလောကီယုံနံတရားတွေကိုဘာလို့ခေါ်လဲဒီနေရာမှာပကိဉ္စကသင်္ခါရလို့ပြောနော်အဲ့တော့အဲ့ဒီယုံနံကိုသူကဝိပဿနာရှုတယ်အနိစ္စဒုက္ခအနတ္တတင်ပြီးတော့အဲ့လိုရှုပြီးတော့သူ့မှာတဲ့အလိုကတော့ဘာမှအထူးအခြားမရှိဘူးတဲ့ပထမဇန်နဲ့တူတဲ့မဲ့ပေါ်ပါစေမပေါ်ပါစေစသဖြင့်ဘယ်လိုမှအလိုမရှိဘူးဆိုတော့တဲ့နော်အဲ့ဒီပုဂ္ဂိုလ်မှာတရားအားထုတ်လို့ဒီမဲ့ပေါ်တဲ့အခါကျတော့ဘယ်လိုမဲ့ပေါ်မလဲပထမဇန်မဲ့ပေါ်လေနော်ပထမဇန်မဲ့ဆိုတာဟာအမှန်တမ်းပြောရရင်ပထမဇန်နဲ့တူတဲ့မဲ့လို့ဆိုလို့နော်ဇံဇံမဲ့မဲ့မဟုတ်ဘူးမဲ့ဟာမဲ့ပဲဇံမဟုတ်ဘူးဟုတ်လားအဲဇံဒီမဲ့မဟုတ်မဲ့ဒီဇံမဟုတ်ဘာဒါပြန်ဘာကြောင့်ဒီနေရာမှာပထမဇံမဲ့စိတ်လို့ခေါ်တယ်လဲလို့ဆိုရင်ဗာလေပထမဇံနဲ့တူတဲ့မဲ့စိတ်ရူပဝဆရာပထမဇံမှာအင်္ဂါ၅ပါးရှိတယ်နော်ထို့အတူပဲဒီမဲ့စိတ်မှာလည်းအဲ့ဒီအင်္ဂါ၅ပါးရှိတယ်အဲ့ဒီဇံအင်္ဂါ၅ပါးနဲ့ရှင်းတယ်ဒီမဲ့စိတ်ကလေဒါကြောင့်မို့သူ့ကိုပထမဇံမဲ့စိတ်နော်ဒါကြောင့်မို့ပထမဇံနဲ့တူတဲ့မဲ့စိတ်လို့ဆိုလို့လေနောက်ဇံနေလည်းဒီအတိုင်းမှာပေါ့ကောင်းပြီအဲ့ဒီဇံ၅ပါးလို့ရထားတဲ့ပုဂ္ဂိုလ်ကပဲနောက်တစ်ချိန်ကျတော့ तू ကပါထကဇံတွေဘာတွေဘာမှမဝင်စားတော့ဘူးเนาะတမထကိုလုံးဝမလုပ်တော့ပဲနဲ့ဝိပဿနာဝိပဿနာပဲရှုတော့မယ်အဲ့ဒီဝိပဿနာရှုတဲ့အခါကျတော့ तू ရမိသားပထမဇံကိုဝိပဿနာရှုเนาะအဲ့ဒီပုဂ္ဂိုလ်မှာပါထကဇံမရှိဘူးเนาะတမတိတအနေနဲ့သုံးတတ်တဲ့ဇံအနေနဲ့ကဘာဇံကိုသုံးတတ်ထားတော့ပထမဇံကိုသုံးသပ်ထားတယ်ပထမဇံကိုပဲအနိစ္စဒုက္ခအနတ္တရှုထားတယ်နော်ပဝိတ္တဝိစရာပိတိဒုက္ခဧကကတ္တဆိုတဲ့ဇံအင်္ဂါ၅ပါးကိုပဲအနိစ္စဒုက္ခအနတ္တလို့ရှုထားတယ်အဲသူ့မှာလည်းပဲအလိုတိကျမရှိဘူးတဲ့နော်ဆိုရင်ဘာဇံပေါ်မလဲတဲ့ဘာဇံနဲ့တူတဲ့မက်ဆေ့ပေါ်မလဲတဲ့ပထမဇံနဲ့တူတဲ့မက်ဆေ့ပဲပေါ်မယ်အလိုတိကျမရှိတော့မက်ဆေ့ဖြစ်တော့အဲ့ဒီမက်ဆေ့မှာကဇံအင်္ဂါ၅ပါးလုံးရှိတာပေါ့နော်အေးကောင်းပြီနောက်တစ်ခုတဲ့နောက်တစ်ယောက်ကတော့ပထမဇံကိုအခြေခံဖြစ်နေဝင်စားလိုက်တယ်အဲ့ဒီပထမဇံမှထပြီးတော့ဝိပဿနာသုံးသပ်တော့ तू ကဒုတိယဇံသွားသုံးသပ်တယ်နော် तू ကဇံ၅ပါးလုံးရထားတဲ့ပုဂ္ဂိုလ်ကိုမရရင် तू မသုံးသပ်နိုင်ဘူးနော်ရံပြီးသားပုဂ္ဂိုလ်မသုံးသပ်နိုင်ဒုတိယဇံသုံးသပ်လိုက်တယ်အဲ့လိုဒုတိယဇံသုံးသပ်ပြီးတော့သူ့စိတ်ထဲမှာအလိုဆန္ဒကဘယ်လိုရှိတယ်လဲပထမဇံနဲ့တူတဲ့မက်ဖြစ်ပါစေလို့ဒီလိုဆန္ဒရှိ။ဒါကြောင့်မို့သူဆန္ဒအလိုက်မက်ပေါ်တဲ့အခါကျတော့ပထမဇံနဲ့တူတဲ့မက်ပေါ်တယ်။နော်။ထို့တူသူပဲတဲ့နော်။အဲ့လိုပုဂ္ဂိုလ်ပဲပထမဇံကိုပါတကပြုတယ်ဝင်စားလိုက်တယ်။နောက်အဲ့ဒီဇံကထပြီးတော့ဒုတိယဇံကိုသုံးသပ်လိုက်တယ်။နော်ဝိပဿနာရှုလိုက်တယ်။ပြီးတော့သူစိတ်ထဲမှာကဘယ်လိုဆန္ဒရှိနေတော့ဒုတိယဇံနဲ့တူတဲ့မက်ပေါ်ပါစေလို့ဆန္ဒရှိ။အဲ့လိုဆန္ဒရှိရင်မက်ပေါ်တဲ့အခါကျတော့ဒုတိယဇံနဲ့တူတယ်မက်ပေါ့ဒုတိယဇံနဲ့တူတယ်ဆိုရင်ဇံအင်္ဂါ၄ပါးပေါ့နော်ဝိတက်မပါတော့ဘူးပေါ့အဲတခါအဲ့လိုပုဂ္ဂိုလ်မျိုးကပဲတဲ့နော်ပထမဇံကိုပါတကပြီးလိုက်တယ်ဝင်စားလိုက်တယ်အဲ့ဒီပထမဇံမှထပြီးတော့ဒုတိယဇံကိုသုံးသပ်ဝိပဿနာရှုအဲ့သူ့မှာအတိအကျအထူးအလိုမရှိဘူးတဲ့နော်ပထမဇံပေါ်ပါစေပထမဇံနဲ့တူတဲ့မဲ့ပေါ်ပါစေဒုတိယဇံနဲ့တူတဲ့မဲ့ပေါ်ပါစေလို့ဒီလိုဆန္ဒမရှိဘူးမရှိရင်ဘာမဲ့ပေါ်မလဲတဲ့ဒုတိယဇံနဲ့တူတဲ့မဲ့ပေါ်မယ်တဲ့ဘာကြောင့်လဲပထမဇံနဲ့ဒုတိယဇံကအထက်တန်းကြတာဟုတ်နော်အဲ့တော့သူ့မှာအလိုမရှိရင်အထက်ဇံနဲ့တူတဲ့မဲ့ပေါ်မယ်အလိုရှိရင်တော့အလိုရှိတဲ့ဇံပေါ်အလိုရှိတဲ့ဇံနဲ့တူတဲ့မဲ့ပေါ်မယ်ဒါပါပဲဒီ principle ကတော့ဒါလေးမှတ်ထားရအောင်နော်အေးကောင်းပြီကဲ तू ကဒုတိယဇံကိုပါတကပြုတယ်တဲ့ဒုတိယဇံပထမဝင်စားလိုက်ဒုတိယဇံမှထပြီးတော့ပထမဇံကိုအဲဝိပဿနာရှုလိုက်တယ်သုံးသပ်လိုက်တယ်သူ့မှာဆန္ဒအထူးမရှိဘူးဗာမဲ့ပေါ်မလဲ ဒုတိယဇန်နဲ့တူရမဲ့ပဲပေါ်မှာပဲနော်တခါနောက်တယောက်လာပြီသူကတော့ဇံမရတဲ့ပုဂ္ဂိုလ်ပေါ့ရိုးရိုးပုဂ္ဂိုလ်နော်ဇံမရတဲ့အတွက်ကြောင့်မို့သူ့မှာပါရကဇံဆိုတာရှိနေမှာမလား
မ
ရှိဘူးပြီးတော့သုံးသတ်တော့လေဇံကိုသုံးသတ်နိုင်မလားမသုံးသတ်နိုင်ဘူးသူကဇံမမရပဲအဲ့တော့ဘာသုံးသတ်တော့ပကိဏကသင်္ခါရနော်တူပြန်ရိုးပြန်နေတဲ့သင်္ခါရဆိုတာရှင်းရှင်းကတော့ဘာရောအဲဟိုယုတ်နံပဲနော်အဲယုတ်နံကိုပကိဏကသင်္ခါရလို့ခေါ်တယ်အဲအဲ့ဒီယုတ်နံကိုပဲသူကဝိပဿနာရှုတယ်ဇံမမရှိတဲ့ပုဂ္ဂိုလ်အလူရောရှိနေမှာမဟုတ်လား။ဘာရှိနေလဲ။နော်။အေးအဲ့လိုပုဂ္ဂိုလ်မျိုးကြတော့ဘာဇံနဲ့တူတဲ့မဲ့ပေါ်တဲ့လေ
။
ပထမဇံနဲ့တူတဲ့မဲ့ပေါ်တဲ့။ဒါကသူကဇံလူချင်းလို့မဟုတ်ဘူး။ဘာလဲသူ့မဲ့ကဟိုပင်ကိုယ်သဘောကဒီအင်္ဂါ၅ပါးကပါနေလို့။မဲ့သူကဖြစ်စီချင်းလို့မဟုတ်ဘူး။သို့သော်မဲ့ပေါ်လိုက်ရင်အင်္ဂါ၅ပါးကပါတော့တာပဲ။အဲ့ဒါကြောင့်မို့သူကြတော့လည်းပဲပထမဇံနဲ့တူတဲ့မဲ့ပေါ်တယ်။တခါနောက်တစ်ယောက်လာပြီ။နောက်တစ်ယောက်ကတော့ဘာရောဇံတော့ရပါရဲ့တဲ့နော်ဇံရပါမလို့ तू ကဇံကိုအခြေခံမပြုဘူးနော်ပြီးတော့ရှုလည်းမရှုဘူးအဲ့လိုပုံပုံမျိုးဇံကိုလုံးဝပစ်ထားရတယ်ပေါ့နော်အေးအဲ့တော့ तू ကဇံတော့ရတယ်ဒါမှမလို့ဇံကိုအခြေခံမပြုဘူးဝိပဿနာတော့ရှုရမှာပြတော့ဝိပဿနာရှုတော့လည်း तू ကဇံကိုမရှုဘဲနဲ့ပကိနေကသင်္ခါရဆိုတဲ့ယုံနံကိုပဲရှုအဲ့ရှုပြီးတော့သူ့မှာလည်းပဲအလိုဆန္ဒမရှိဘူးနော်အဲ့တော့ဘာဇံရဲ့ဘာဇံနဲ့တူတဲ့မဲ့ပေါ်မလဲပထမဇံနဲ့တူတဲ့မဲ့ပဲပေါ်မယ်ဒီလိုပဲဒုတိယဇံတတိယဇံသုတ္တဇံပင်စမဇံတွားရမှာပဲဒါတွေအကုန်လုံးဒီမှာအရေးနိုင်နော်အဲ့တော့ principle ကပါတော့ဟိုပုဂ္ဂိုလ်မှာအလိုဆန္ဒအထူးမရှိရင်အချက်ဇံနဲ့တူတဲ့မဲ့ပေါ်တယ
်
ဒါပဲပုဂ္ဂိုလ်မှာအလိုဆန္ဒရှိရင်ပုဂ္ဂိုလ်လူဆန္ဒတိုင်းပေါ်တယ
်
နော်ဒါပဲအဲ့တော့ဒုတိယဇံပါရဂပုတတိယဇံဝင်ဇံတတိယဇံကိုဝိပဿနာရှုနော်ဆိုရင်ပုဂ္ဂိုလ်မှာအလိုအထူးမရှိဘူးဆိုရင်တတိယဇံနဲ့တူတဲ့မဲ့ပေါ်မယ်အလိုအထူးရှိရင်အလိုအထူးရှိတဲ့အလိုက်ပဲဒုတိယဇံတော့လောကောတတိယဇံနှင်းတော့လောကောတူတဲ့မဲ့ပေါ်မယ်နော်အဲ့လိုပဲသွားတော့တာနားလည်လောက်တခါအရူပဇံနဲ့မထူးပါဘူးအရူပဇံအရူပဇံကိုပါဒကပြုတယ်အရူပဇံကိုပဲရှုတယ်အလိုအထူးမရှိဘူးပင်စမဇံနဲ့တူတဲ့မဲ့ပဲပေါ်တော့ပေါ့အရူပဇံကိုဘယ်ဇံနဲ့ထည့်တော့ပင်စမဇံနဲ့ထည့်တယ်နော်ဒါတော့မှတ်မိတော့မလားအရူပစိတ်12ခုလုံးကိုပင်စမဇံလို့ခွဲရတယ်နော်တခါအရူပဇံကိုပါရကပြုတယ်ရှုတော့ရူပဇံကိုဖြစ်ဖြစ်ပကိဋ္ဌကသင်္ခါရကိုဖြစ်ဖြစ်ရှုတယ်နော်ဆိုရင်အလိုအလဲတိကျမရှိဘူးဆိုရင်ပင်စမဇံမယ်ရမှာပင်စမဇံနဲ့တူရဲမဲ့ပဲရမှာတခါရူပဇံကိုပါရကပြုတယ်အရူပဇံကိုရှုတယ်အလိုတိကျမရှိဘူးဆိုရင်သူပင်စမဇံပဲပေါ့နော်ရူပဇံကဒီနေရာမှာဟာလေအရူပဇံကတန်မြင့်လာအောင်နော်အဲဒီပုဂ္ဂိုလ်ကျတော့ရူပဇံကအရူပဇံကရတဲ့ပုဂ္ဂိုလ်ဖြစ်ရမှာပေါ့ဟုတ်လားအေးအဲ့ဒီလိုသူတို့ဝိပဿနာရှုတာအလိုက်မက်ဆေ့ဟာပထမဇံနဲ့တူတဲ့မက်ဆေ့ဒုတိယဇံနဲ့တူတဲ့မက်ဆေ့နော်စသဖြင့်တော့ပင်စမဇံနဲ့တူတဲ့မက်ဆေ့ပေါ်တယ်ဒါကြောင့်မို့သောတာပတ္တိမက်ဆေ့တစ်ခုတည်းက၅မျိုးဖြစ်သွားတယ်သောတာပထမဇံသောတာပတ္တိမက်ဆေ့ဒုတိယဇံသောတာပတ္တိမက်ဆေ့စသဖြင့်သွားတယ်သောတာပတ္တိမက်ဆေ့၅ပါးတဂရဂามိမက်ဆေ့၅ပါးအနာဂามိမက်ဆေ့၅ပါးအရဟတမက်ဆေ့၅ပါးဆိုတော့၅လေးလီ20ဒါကြောင့်မို့မက်ဆေ့အကျယ်20เนาะမက်ဆေ့နဲ့တူစွာဖြူစိတ်ကဖြစ်ရတဲ့အတွက်ကြောင့်မို့ဖြူစိတ်ဟာလည်းပဲဒီတိုင်းပဲ20ပဲပေါ့ပထမဇံဒုတိယဇံတတိယဇံသုတ္တဇံပင်စမဇံဒါကြောင့်မို့အလုံးပေါင်းလိုက်ရင်လောကုတ္တရာစိတ်အကျယ်40ရှိတယ်ဒါကြောင့်မို့လောကုတ္တရာစိတ်ဘယ်လောက်ရှိသလဲဆိုရင်အချင်း၈ပါးအကျယ်၄၀เนาะအေးအချင်း၈ပါးကနေပြီးတော့အကျယ်၄၀ပွားသွားတာကိုဦးဇင်းတို့အသုံးနှုတ်နေဇံပွားတယ်လို့ဒီလိုသုံးတယ်เนาะဇံပွားတယ်ဆိုတာဇံ၅ပါးနဲ့မြှောက်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့လောကုတ္တရာစိတ်၈ပါးကိုဇံပွားလိုက်တဲ့အခါမှာလောကုတ္တရာစိတ်အကျယ်၄၀ဖြစ်သွားတယ်အဲစိတ်လောကီစိတ်၈၁နဲ့လောကုတ္တရာစိတ်၈နဲ့ပေါင်းလိုက်ရင်စိတ်89ရတယ်နော်စိတ်တစ်ခုရုပ်90ရတယ်လောကီစိတ်81နဲ့လောကုတ္တရာစိတ်အကျယ်40နဲ့ပေါင်းလိုက်ရင်စိတ်အကျယ်120တပါးရတယ်ဒါကြောင့်မို့စိတ်ဘယ်လောက်ရှိသလဲသူမေးရင်အများရန်ပြောရတာပါတော့အကျဉ်89အကျယ်120တပါးနော်တခါတလေကြတော့လည်း89နီးနဲ့ပဲပြောသွားတဲ့နေရာတွေလည်းရှိတယ်တခါလေးကြလည်း120တပါးနဲ့ပြောသွားတဲ့နေရာတွေရှိတယ်အဲ့ဒါဟာလောကုတ္တရာစိတ်10ပါးပဲနော်ဟုတ်နေလဲအကျေပြောပြပါပြီဟုတ်လားအေးလောကုတ္တရာစိတ်၈ပါးမှာကရိယာမရှိတဲ့အကြောင်းလည်းပဲဟိုနေ့ကပြောပြပြီနော် ဒါဟိုမဆုအဲ့ဒီအောက်အောက်ခြေမှာလည်းရှိတယ်ဟုတ်လားလောကုတ္တရာစိတ်နဲ့ကိရိယာမရှိခြင်းဆိုတာအမှန်ကတော့ message ကတကြိမ်တည်းဖြစ်တဲ့ပုဂ္ဂိုလ်တယောက်မှာတတန်စရာလုံးမှာထပ်ဖြစ်တယ်လို့မရှိဘူးအဲ့တော့ message ထပ်မဖြစ်တော့ကိရိယာစိတ်မရှိနိုင်ဘူးပေါ့ဟုတ်လားကုသိုလ်စိတ်ဒီပင်လျင်ဟိုယဟနာတဏ္ဍာမှာဖြစ်တော့ message ကိရိယာစိတ်လို့ခေါ်တာမဟုတ်ဘူးလားနော်ကာမသကုသူကပုထုဇဉ်နဲ့အောက်တန်းအရိယာတွေတဏ္ဍာမှာဖြစ်တယ်။ကာမသကရိယာကယန္နာတဏ္ဍာမှာဖြစ်တယ်။ဒီစိတ်ဒီစိတ်ပဲ။နော်။အဲသူတို့ကထပ်ဖြစ်နေတယ်။မက်ဆေ့ကတော့ဒီလိုထပ်မဖြစ်ဘူးတခါတည်းပဲ။နော်။တခါတည်းနဲ့ဆံယာကိလေသာကိုအကျွမ်းမဲ့ပယ်နိုင်တယ်။အဲ့လိုပယ်နိုင်တဲ့အတွက်ကြောင့်မို့မက်ဆေ့ကထပ်မဖြစ်ဘူး။မက်ဆေ့ထပ်မဖြစ်တဲ့အတွက်ကြောင့်မို့လောကုတ္တရာကရိယာစိတ်ရဲ့လို့မရှိ။ကာမဝဆရမှာကရိယာရှိတယ်ရူပဝဆရမှာကရိယာရှိတယ်အရူပဝဆရမှာကရိယာရှိတယ်ဒါပေမဲ့လို့လောကုတ္တရာမှာကရိယာမရှိနော်ပြီးတော့ဟိုမျက်မှောက်ဘဝမှာချမ်းသာခံစားရတယ်ဆိုရှိတယ်ဒါဇံဝင်စားနေတာအဖူဝင်စားနေတာနော်အဲ့ဒီဖူဝင်စားတဲ့မျက်မှောက်ဘဝမှာခံစားဖို့ကလည်းဖူကတာဝန်ယူတော့မက်ချဖြစ်စရာမလိုတော့နော်အဲဒါကြောင့်မို့မက်ဆေ့ကတကြိမ်သာဖြစ်တယ်မက်ဆေ့တကြိမ်ဖြစ်တဲ့အတွက်ကြောင့်မို့လောကုတ္တရာစိတ်မှာကိရိယာမရှိအာလုံးပေါင်းလိုက်ရင်စိတ်အရင်89ပါအကျဲ120ပါဖြစ်သွားတယ်နော်ဒါပါပဲဒါစိတ်ပိုင်းဟာဒါပဲဟိုနေ့တွေကဒါကုံတော့ကုံသွားတာပါပဲအဲ့တော့စိတ်ပိုင်းကုံသွားပြီးရင်စိတ်ပိုင်းကိုပြန်ပြီးတော့ခြေရလိမ့်မယ်တရုတ်ခွဲတယ်လို့ခေါ်တယ်ဥစဉ်တော့နော်စိတ်ဘယ်လောက်ရှိလဲဘာဘယ်လောက်ရှိလဲဆိုခါလဲအမေဖြေတွေလောက်ရတယ်ဟုတ်လားအဲ့ဒါလေတော်တော်အရေးကြီးတယ်အဲ့တော့ဒီကြည်အောင်လို့လှုပ်စေခြင်းတယ်နော်မကြည်ရင်ရှေ့တက်ရင်ဟိုတော့ကြည်ကြည်စိတ်ပြက်သွားလိမ့်မယ်နော်အားလျော့သွားလိမ့်မယ်အဲ့တော့ဟိုပြီးပြီးသားကိုကြည်အောင်လာလှုပ်ရမယ်နော်ဒါကြောင့်မို့ဒီနေ့နောက်ကဟာရီပြန်ပြီးတော့ခြေရအောင်စုနောက်ကဟာရီပြန်ခြေမယ်ဆိုရင်အဲ့ဒီဟိုဇေယျကွက်နော်ဒီအပြောက်ပြောက်ဇေယျကွက်ကိုဒါကြည်ထားနော်ကောင်းပြီအဲ့ဒီအပြောပြောဇာကွက်ကိုတနေ့ကိုတထမ်းမယ်ဆိုတော့ဟုတ်လားဒေါင်းလိုက်တထမ်းမယ်နှလုံးသွင်းသွားနော်တို့မို့တနေ့ကို one group ဖြစ်တဲ့နှလုံးသွင်းသွားတပတ်ဆိုဒါပြန်ပြီးတော့အာအလုံးရသွားမယ်နော်ကြည်သွားမယ်ဒါလေးမြင်းနေမှာကောင်းတယ်ဆိုတော့အကုသိုလ်စိတ်လို့ပြောလိုက်ရင်ပထမအတန်းတောက်လျှောက်တန်းမြင်းနေမှာကောင်းတယ်နော်အဟိစိတ်လို့ပြောလိုက်ရင်ဟိုနောက်သုံးခုမြင်းနေမှာကောင်းတယ်အဲ့လိုမြင်းနေရင်ဒီပြောလိုက်တဲ့ခါကျတော့အလွယ်တကူသိတယ်ပေါ့အသိဉာဏ်တန်ရှင်းမှာမှတ်မိတာเนาะအသိဉာဏ်ဟိုမတတ်မရှင်းဖြစ်နေမရှင်းမလွင်းဖြစ်နေမမှတ်မိတော့ဘူးဟုတ်လားမလားအဲမမှတ်မိရင်ရှေ့ဆက်ဖတ်တဲ့ခါလည်းပဲဒုက္ခရောက်တယ်เนาะကြာတော့စိတ်ပြက်လာတတ်တယ်ဒါကြောင့်မို့ကြည်အောင်ကတော့လောက်ရမှာဒါမကြည်လို့ရကုန်မရဘူးကောင်းပြီအဲ့တော့အခုဒီအပြောက်တကူပဲကြည်လိုက်เนาะအဲ့တော့ပထမအတန်းမှာအပြောက်ဘယ်နှပြောရှိတော့12ပြောက်ရှိတယ်အဲ့ဒီပထမအတန်းဘာတွေလဲတော့အာဟုတုစိတ်12ပါးနော်ကောင်းပြီဒါအကျံပြင်းမဲ့ပထမခွဲကြအောင်ဆိုကဲနောက်3ခုအပေါင်းက1 group ကပါလေအဟိစိတ်18ပါးနော်အဟိစိတ်18ပါးအဲ့ဒီအဟိစိတ်18ပါးမှာပထမအတန်းကဘာတော့အာဟုတလဝိဘက်နော်အာဟုတုရဲ့အကျိုးနော်အာဟုတလဝိဘက်စိတ်လို့ပဲသူပါဠိတိုင်းပဲခေါ်ကြရအောင်ဟုတ်လားအကုသလဝိပဿနာဘယ်လောက်တော့9ပါးဒုတိယအတန်းကပါလဲအဟိတ်ကုသလဝိပဿနာနော်အဟိတ်ကုသလဝိပဿနာ10ပါးတတိယအတန်းကအဟိတ်ကရိယာစိတ်3ပါးကံထဆိုပထမအတန်းကပါတော့အကုသလဝိပဿနာ9ပါးဒုတိယအတန်းကအဟိတ်ကုသလဝိပဿနာ10ပါးတတိယအတန်းကအဟိတ်ကရိယာစိတ်3ပါးအလုံးပေါင်းလိုက်ရင်အဟိစိတ်18ပါးနော်အဟိစိတ်ဆိုတာဘာလဲစိတ်6ပါးနဲ့မရှင်တာပေါ့နော်လောဘဒေါသမောဟအလောဘအာဒေါသအာမောဟဆိုတဲ့ဟိတ်6ပါးနဲ့မရှင်တာမရှင်တဲ့စိတ်ကိုအဟိစိတ်လို့ခေါ်တယ်ကောင်းပြီ next group အဲ့ဘာလို့ခေါ်လဲကာမဝဆရသောဘနစိတ်နော်ကာမဝဆရသောဘနစိတ်အလုံးပေါင်းဘယ်လောက်ရှိတယ်လဲ24ပါးရှိတယ်နော်ကာမောဇာသောဘနာစိတ်24ပါးပထမအတန်းကပါတော့ကာမဝဆရကုသိုလ်စိတ်နော်ဒုတိယအတန်းကကာမဝဆရဝိဘက်စိတ်တတိယအတန်းကကာမဝဆရကရိယာစိတ်ကုသိုလ်ဆိုတာကုသိုလ်ပေါ့ဝိဘက်ဆိုတာကုသိုလ်ရဲ့အကျိုးနော်ကရိယာဆိုတာကတော့ကုသိုလ်ပဲ ယဟနာတဏ္ဏဖြစ်တဲ့အခါကျတော့ကရိယာလို့ခေါ်ရတော့နော်ဟုတ်ပြီအဲ့တော့အဲ့ဒီကာမောဇ္ဇကုသိုလ်စိတ်ကူပဲတခြားနာမည်တစ်မျိုးရှိသေးတယ်ဗါတဲ့တော့မှတ်မိသေးလားမဟာကုသိုလ်စိတ်လို့လည်းခေါ်တယ်နော်မဟာကုသိုလ်စိတ်အဲ့ဒီကာမောဇ္ဇဝိဘက်ကိုရောမဟာဝိဘက်စိတ်ကာမောဇ္ဇကရိယာရောမဟာကရိယာစိတ်လို့ဒီလိုအသုံးနှုတ်နေတယ်သုံးလိမ့်မယ်နော်ဟိုဘီလူမအကြောင်းရေးတဲ့စာအုပ်ဒီဖတ်ရင်ဒါလေးလည်းတွေ့လိမ့်မယ်ဟုတ်လားတော့ကြမဟာကုသိုလ်စိတ်လို့ရေးထားကွာမဟာကုသိုလ်မသိပဲဖြစ်နေလိမ့်မယ်ဟုတ်လားအဲ့ဒါလည်းမှတ်တာနော်အဲ့တော့ကာမောဇ္ဇကုသိုလ်စိတ်၈ပါးကာမောဇ္ဇဝိပစိတ်၈ပါးကာမောဇ္ဇကရိယာစိတ်၈ပါးအလုံးကာမဝဆရတောပနစိတ်24ပါးအဲနောက်စုကပါတော့15ခုကရူပဝဆရစိတ်နော်ရူပဝဆရစိတ်၃ဒံပထမအဒံကပါတော့ရူပဝဆရကုသိုလ်စိတ်၅ပါးဒုတိယအဒံကရူပဝဆရဝိပစိတ်၅ပါးတတိယအဒံကရူပဝဆရကရိယာစိတ်၅ပါးအလုံးရူပဝဆရစိတ်15ပါးနော်နောက်တစ်စုကပါလားအရူပဝဆရစိတ်နော်အရူပဝဆရစိတ်က12ပါးရှိတယ်အရူပဝဆရစိတ်အကုသိုလ်စိတ်၄ပါးအရူပဝဆဝိပစိတ်၄ပါးအရူပဝဆကရိယာစိတ်၄ပါးနော်အရူပဝဆစိတ်၁၂ပါးတခါနောက်အုပ်စုမှာနှစ်စုခွဲလိုက်အောင်နော်ပထမ20ရဲ့ဒုတိယ20ရဲ့ပထမ20ကပါတော့မက်စိတ်20ဒုတိယ20ကဖူစိတ်20မက်စိတ်20မှာပထမအတန်းကဘာမက်စိတ်တော့သောတာပတ္တိမက်စိတ်ဒီတောင်းလိုက်အတန်းနော်ဒုတိယထောင်လိုက်အတန်းကသက္ကရာဂามိမက်စေတတိယထောင်လိုက်အတန်းကအနာဂามိမက်စေစတုထထောင်လိုက်အတန်းကအရဟတမက်စေနော်ဖြူစိတ်ကြတော့လည်းပဲပထမအတန်းကသောတာပတ္တိဖြူစိတ်ဒုတိယအတန်းကသက္ကရာဂามိဖြူစိတ်တတိယအတန်းကအနာဂามိဖြူစိတ်စတုထအတန်းကအရဟတဖြူစိတ်နော်အဲ့လို၅ပါးရှိတယ်အဲ့တော့သောတာပတိမက်စိတ်၅ပါးသက္ကရာဂามိမက်စိတ်၅ပါးစသည်တော့အရဟတဖြူစိတ်၅ပါးအဲ့တော့မက်စိတ်20ဖြူစိတ်20เนาะဒါအကျဉ်းချင်းသွားပြီဟုတ်လားပြီးရင်အသေးစိတ်သွားလိမ့်မယ်เนาะတိတ်အသေးမစိတ်သေးဘူးနင်းဒီသူ့လည်းနည်းနည်းအသေးစိတ်တည်းလေးသွားအောင်မယ်ဟုတ်ပြီလားနည်းနည်းအသေးစိတ်သွားပါเนาะကောင်းပြီအဲ့တော့အကုသိုလ်စိတ်12ပါးမှာဘယ်လိုဘယ်လို group တွေရှိတယ်လဲ။ဟမ်။လောဘမှုစိတ်7ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးနော်။အဲပထမ7ခုကပါလို့လောဘမှုစိတ်အစိမ့်နှစ်ခုဒုတိယအစိမ့်နှစ်ခုကဒေါသမှုစိတ်နောက်ဆုံးနှစ်ခုကမောဟမှုစိတ်ဟုတ်ပြီလား။နော်အကုသိုလ်စိတ်အလုံး12ပါးရှိတယ်အဟိစိတ်က18ပါးနော်ခုနကလိုပဲသွားလိုက်ကြအောင်ဆိုပါလေအကုသလဝိပစိတ်9ပါးကုသလဝိပစိတ်10ပါးကရိယာစိတ်3ပါးကောင်းပြီအဲ့ဒီအကုသိုလ်စိတ်နဲ့အဟိစိတ်ပေါင်းလိုက်တော့ဘယ်လောက်ရတာ10နဲ့ဟဲ့လေ12နဲ့12နဲ့18နဲ့ပေါင်းတော့30အဲ့ဒီ30ကိုဘာလို့နာမည်ခေါ်သေးလို့ဘာနာမည်ခေါ်လဲအသောဘနလို့ခေါ်တယ်နော်မတင့်တယ်တဲ့စိတ်လို့ဆိုလို့ပေါ့လေမကောင်းဟိုအကောင်းမဟုတ်တဲ့စိတ်ဆိုးဟိုအဟိစိတ်ကတော့ဆိုးတဲ့စိတ်မဟုတ်ဘူးဟုတ်လားတိုးတော့အကောင်းမဟုတ်တဲ့စိတ်ပေါ့လေဟုတ်လားအသောဘနာစိတ်လို့ဒီနာမည်ကတော့မြန်မာနိုင်ငံမှာမှဲ့တာနော်ဟိုပါဠိကျမ်းစာတွေမှာတော့အသောဘနာစိတ်ဆိုတဲ့နာမည်မရှိဘူးကောင်းပြီအဲ့ဒီအသောဘနာစိတ်30ကဂျန်တဲ့စိတ်တွေအားလုံးကိုဘာလို့ခေါ်လဲသောဘနာစိတ်လို့ခေါ်နော်သောဘနာစိတ်အားလုံးဘယ်လောက်ရှိတယ်လဲကံတွက်လိုက်စမ်းပါနော်တွတ်တွတ်လာနော်သောဘနာစိတ်အလုံးဘယ်လောက်ရှိလဲဟိုအချင်းနဲ့အချင်းနှစ်မျိုးတွေ့ဆံမှာအချင်းအချင်း59ပါအချင
်း
90ပါနော်59ကိုဖုန်းကြီးဖုန်းကြီးခေါ်ရင်ဘယ်လိုခေါ်ရလဲအဲတခုရုပ်60နော်ဒါတော့ဘုန်းကြီးတွေမင်းလဲတောမနာစိတ်တခုရုပ်60တက်တန်းပြောရတာတောမနာစိတ်59အကျင်းအကျယ်အဖြစ်60တက်အဲအဲ့ဒါ အဲ့ဒါတွေကိုသောဘနာစိတ်လို့ခေါ်တယ်နော်အဲ့ဒီသောဘနာစိတ်ထဲမှာမှကာမဝဆရသောဘနာစိတ်ရူပဝဆရကျတော့သောဘနာလို့ထည့်မခေါ်တော့ဘူးဘာကြောင့်လဲရူပဝဆရကအသောဘနာမှာမရှိပဲနော်ရူပဝဆဆိုရင်သောဘနာပဲအရူပဝဆဆိုရင်သောဘနာပဲလောကုတ္တရာဆိုရင်သောဘနာဒါကြောင့်သူတို့ကျတော့အဲ့ဒီသောဘနာဆန္ဒမှာမထည့်တော့ကာမဝဆရကျတော့ကာမဝဆရကအသောဘနာတွေရှိနေတဲ့အတွက်ကြောင့်မို့ကာမဝဆရသောဘနာစိတ်လို့ခေါ်တယ်ဟုတ်ပြီလားအဲအားလုံးပေါင်းလိုက်ရင်စိတ်120တပါးကောင်းပြီကာမဝဆရစိတ်54ပါးဆိုတာဘယ်ဟာကြီးခေါ်တာလဲအကုသိုလ်စိတ်32ပါးရယ်အဟိစိတ်18ပါးရယ်ကာမဝဆစိတ်24ပါးရယ်နော်အဲ့ဒါအလုံးပေါင်းလိုက်တဲ့ခါမှာ54ပါးရတယ်အဲ့ဒီ54ပါးကိုဘာလို့ခေါ်လဲကာမဝဆရစိတ်အတူခေါ်ခြင်းရင်ကာမစိတ်နော်ဒါမှမဟုတ်ကာမစိတ်ဘယ်လောက်ရှိသလဲဆိုရင်54ပါးရှိတယ်ကောင်းပြီရူပဝဆရစိတ်32ပါးနဲ့အရူပဝဆစိတ်အဲရူပဝဆစိတ်15ပါးနဲ့အရူပဝဆစိတ်12ပါးနှစ်ခုပေါင်းလိုက်ရင်ဘယ်လောက်လဲ28ပါးအဲ့ဒီ28ပါးကိုဘယ်လိုခေါ်လဲမဟေကုတ်အဲမဟေကုတ်စိတ်နော်မဟေကုတ်စိတ်28ပါးနောက်ခါမှာမဟေကုတ်စိတ်28ပါးလို့ပြောလိုက်ရင်ရူပဝဆစိတ်15ပါးနဲ့အရူပဝဆစိတ်12ပါးကိုပြောတာဆိုတာဒါသိရနော်မဟေကုတ်စိတ်12ပါးကောင်းပြီအာဟုတုစိတ်ကနေပြီးတော့အာဟုတုစိတ်12ပါးဟိစိတ်18ပါးကာမစာသောဘနာစိတ်54ပါးရူပဝဆစိတ်15ပါးအရူပဝဆစိတ်12ပါးတနည်းအားဖြင့်ပြောမယ်ဆိုရင်ကာမဝဆရစိတ်54ပါးမဟေကုစိတ်28ပါးပေါင်းလိုက်ရင်ဘယ်လိုရလဲ81ပါးရတယ်အဲ့ဒီ81ပါးကိုဘာစိတ်လို့ခေါ်လဲလောကီစိတ်နော်လောကီစိတ်81ပါးဂျန်နဲ့40ကလောကုတ္တရာစိတ်ဟုတ်ပြီနော်ဒါကြောင့်မို့လောကီစိတ်81နော်လောကုတ္တရာစိတ်40တို့မဟုတ်10ပါအဲမင်းတို့တော်လို့ကြည်ဗလားနည်းကြည်ရအောင်နော်အဲကောင်းပြီအကုသိုလ်အတန်းမကြည်လိုက်အောင်နော်အကုသိုလ်အတန်းမကြည်လိုက်အောင်ပထမရှိခုကပါလဲလောဘမှုစိတ်ဟုတ်ကလားအဲ့ဒီလောဘမှုစိတ်ရှိခုမှာပထမဆုံး၄ခုကဘာဝေဒနာနဲ့ရှင်တယ်လေ။တောမနတဝေဒနာနဲ့ရှင်တယ်။နော်တောမနတဝေဒနာကိုအနီနဲ့ဒီညမှာ represent လုပ်ထားတယ်။နော်။ဒါဒီအယောင်ကတော့ကိုချေချင်နဲ့ရှင်းလို့ရပါလား။ဟုတ်လား။ဒါမှလို့ဒါပဲပုံမပြီးတော့လည်းလုပ်ခဲ့လို့ဒါပဲလုပ်တယ်။နော်။အင်း။ဒါတောမနတဝေဒနာနဲ့ရှင်တာ၄ပါးဥပ္ပခာအောက်၄ခုပါလို့ဥပ္ပခာနော်အပြာကဥပ္ပခာ။ဥပ္ပခာဝေဒနာနဲ့ရှင်တာက၄ပါး။အလုံး၈ပါးကပါတော့လောဘမှုစိတ်သောတမှုစိတ်ကြတော့ဗာနဲ့ရှင်လေဒေါမနတဝေဒနာနဲ့ရှင်နေเนาะဒေါမနတဝေဒနာနဲ့ရှင်တခါနောက်ဆုံးတစ်ခုကဗာတော့မောဟမှုစိတ်အဲ့ဒီမောဟမှုစိတ်ကြတော့ဗာနဲ့ရှင်เนาะဥပ္ပခဝေဒနာနဲ့ရှင်နေเนาะဥပ္ပခဝေဒနာနဲ့ရှင်နေဒါကြောင့်မို့အကုသိုလ်စိတ်12ပါးမှာဒေါမနတဝေဒနာနဲ့ဝေဒနာနဲ့ရှင်တာဘယ်နှပါတော့ဆိုရင
်
4ပါးဥပ္ပခဝေဒနာနဲ့ရှင်တာဆိုရင
်
6ပါးဒေါမနတဝေဒနာနဲ့ရှင်တာဆိုရင
်
2ပါးနော်ဒီအတတ်မြင်ထားရင်အလွန်လွဲနေဟုတ်လားဒေါမနတ4ဥပိ္ပခ6ဒေါမနတ2အဲ့ဒီအကုသိုလ်စိတ်မှာတခါပထမစိတ်ကြည့်လိုက်စမ်းနော်ပထမစိတ်ကဒေါမနတနဲ့ရှင်နေနော်လောဘမူလဆိုတဲ့အတွက်ကြောင့်မို့လောဘနဲ့လည်းရှင်နေနောက်ထပ်ဘာနဲ့ရှင်နေလဲ
ကတ္တရေရှင်ရှ
င်ဟမ်မဟုတ်သေးဘူးရှိသေးတယ်အဲအယူမှားနော်အယူမှားနဲ့ရှင်တာအယူမှားနဲ့မရှင်တာဟုတ်တယ်မလားအဲ့တော့ပထမစိတ်ကအယူမှားနဲ့ရှင်ဒုတိယစိတ်ကလည်းပဲအယူမှားနဲ့ရှင်နော်ဟိုပါဠိလိုခေါ်ရင်ပါတော့ဒိဋ္ဌိကတတံပယောဟုတ်လားနောက်နှစ်ခုနောက်အနည်းနှစ်ခုကအယူမှားနဲ့မရှင်ဘူးဒါကြောင့်မို့သူတို့ကြတော့ဒိဋ္ဌိကတဝိပယောနော်ဒါပြင်ဒိဋ္ဌိကနဲ့တံပယောနှစ်ခုပါတော့တစ်နှစ်နော်ဒိဋ္ဌိကတဝိပယောနှစ်ခုသုံးလေးဟုတ်ပြီလားဟုတ်ပြီကံဥပိ္ပခာ၄ခုတည်းက၅၆ဒိဋ္ဌိကတတံပြုတ်เนาะအယူမှားနဲ့ရှင်တယ်နောက်နှစ်ခုက၃အဲခွန်၈ကအယူမှားနဲ့မရှင်ဘူးဟုတ်ပြီလားအဲအဲ့တော့အားလုံးပထမနှစ်ခုကအယူမှားနဲ့ရှင်တယ်ဒိဋ္ဌိနဲ့ရှင်တယ်ဒုတိယနှစ်ခုကဒိဋ္ဌိနဲ့မရှင်ဘူးတတိယနှစ်ခုဒိဋ္ဌိနဲ့ရှင်တယ်စတုတ္ထနှစ်ခုဒိဋ္ဌိနဲ့မရှင်ဘူးเนาะပြီးတော့မှတစ်ခါလာခဲ့ခုနပါတော့အသင်္ခါရိကသသင်္ခါရိကနော်တိုက်တွန်းခြင်းမရှိရတိုက်တွန်းခြင်းရှိတယ်ဒါကြတော့ alternative သွားလိမ့်မယ်ပထမတစ်ခုကပါတော့တိုက်တွန်းခြင်း
မရှိတာ
ဒုတိယကတိုက်တွန်းခြင်းရှိတာတတိယကမရှိတာစတုထကတိုက်တွန်းခြင်းရှိတယ်ပိစမကတိုက်တွန်းခြင်းမရှိဘူးသတ္ထမကတိုက်တွန်းခြင်းရှိတယ်တတ္ထမကတိုက်တွန်းခြင်းမရှိဘူးအထမကတိုက်တွန်းခြင်းရှိတယ်နော်အဲ့ဒီလိုအဲလောဘမှုစိတ်အာလုံပေါင်းရှိသွားတော့10ပါးရှိသွားတယ်နော်လောဘမှုစိတ်10ပါးအဲ့တော့အာလုံလောလဆန်ဘယ်လိုဖြစ်မလဲပထမစိတ်ဟာသောမနတဝိဒနာနဲ့ရှင်နေနော်ဒိဋ္ဌိနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဟုတ်ပြီဟာတော့ပါတယ်သောမနတနဲ့ရှင်နေဒိဋ္ဌိနဲ့ရှင်နေတိုက်တွန်းခြင်းလည်းရှိတယ်ဟုတ်ပြီတတိယကြတော့ကိုသောမနတနဲ့ရှင်နေဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းမရှိဘူးစတုထသောမနတနဲ့ရှင်နေဒိဋ္ဌိနဲ့မရှင်ဘူးနော်တိုက်တွန်းခြင်းရှိတယ်နော်ဟိုတင်းနှစ်သုံးလေးဟုတ်လားပြောတာပြီလားမျက်စိမိတ်တာမျက်စိမိတ်တာဟောပထမအပြန်ပြောတာနံပါတ်1တောမနတနဲ့ရှင်နေဒိဋ္ဌိနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဒုတိယတောမနတနဲ့ရှင်နေဒိဋ္ဌိနဲ့ရှင်နေတိုက်တွန်းခြင
်
းရှိရဲ့တတိယတောမနတနဲ့ရှင်နေဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းမရှိဘူးစတုထသောမနတနဲ့ရှင်နေဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းရှိတယ်ဟုတ်ပြီလားအေးအဲကောက်ကိုကောက်ကိုကြည်အောင်လုပ်ကြနော်အဲ့ဒီအတိုင်းပဲဥပ္ပခာ၄ပါးရတယ်ဟုတ်လားဥပ္ပခာနဲ့ရှင်နေဒိဋ္ဌိနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဥပ္ပခာနဲ့ရှင်နေဒိဋ္ဌိနဲ့ရှင်နေတိုက်တွန်းခြင်းရှိတယ်ဥပ္ပခာနဲ့ရှင်နေဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင
်း
မရှိဘူးဥပ္ပခာနဲ့ရှင်နေဒိဋ္ဌိနဲ့မရှင်ဘူးတိုက်တွန်းခြင်းရှိတယ်၄ပါးနော်အာလုံလောဘမှုစိတ်၈ပါးအဲ့ဒီလိုသိနေရမှာနော်နော်အဲ့လိုသိနေရမှာအဲနံပါတ်၁စိတ်မင်းပြောစားဟေးဆိုရင်အာပါဠိလိုပြောရရင်လည်းပြောသောမနတသဟာကိုဒိဋ္ဌိတတံပြုအတ္တခါရိကနော်ဗမာလိုဆိုဆိုလဲသောမနတနဲ့ရှင်နေဒိဋ္ဌိနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဆိုတာအဲ့လိုကိုသိရမှာနော်အင်းဒါအဲ့ဒါလောဘမှုစိတ်၈ပါးနော်ဒေါသမှုစိတ်နှစ်ပါးသူကတော့သိအထူးမရှိပါဘူးနော်အတ္တင်ခါလေးကတတ္တင်ခါလေးကဒါပဲရှိတယ်တခြားဟာမထူးဒေါမနတနဲ့ရှင်နေပဋိကနဲ့ရှင်နေပဋိကဆိုဒေါသနော်ဒေါမနတနဲ့ရှင်နေပဋိကနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဒေါမနတနဲ့ရှင်နေပဋိကနဲ့ရှင်နေတိုက်တွန်းခြင်းရှိတယ်ဒေါသမှုစိတ်ကနှစ်ပါးသူကအစိမ့်ဆယ်ထားတယ်ဟမ်ပြီးတော့ကိုနောက်နှစ်ခုကပါတော့မောဟမှုစိတ်နှစ်ပါးတဲ့မောဟမှုစိတ်ကြတော့ဗာနဲ့ရှင်တယ်လေဥပ္ပခာနဲ့ရှင်နေပထမဟာကိုဘာလို့ခေါ်လဲ
ယုံမာ
ယုံမာနော်ပါဠိလိုပါလဲဝိစီကိစ္စအဲဥပ္ပခာနဲ့ရှင်နေယုံမာမှုနဲ့ရှင်နေသူကြတော့တတ်တွင်းရှင်းမရှိကြွားချမှုမရှိတော့ဘူးနော်သူကသူမောမှုစိတ်ဆိုတော့တွေ့ဝေတဲ့စိတ်ဆိုတော့တကူထက်တယ်မထက်တယ်လို့မရှိတော့ဘူးတွေ့ပြီးတာကိုနော်ဓာတ်ဖြစ်တာကိုအဲ့ဒါကြောင့်မို့သူ့မှာတော့မရှိတော့အဲ့ကြောင့်မို့ဥပ္ပခာနဲ့ရှင်နေဒီတော့ဗာနဲ့ရှင်နော်ယုံမှမှုနဲ့လည်းရှင်တယ်ဝိစီကိစ္စနဲ့ရှင်တယ်နော်ဒီစိတ်တမျိုးနောက်ဆုံးစိတ်ကပါတော့ဥပ္ပခာနဲ့ရှင်တယ်ပြန့်လွင်မှုနဲ့ရှင်တယ်ဥဒ္ဒစ္စနော်ပါဠိလိုဥဒ္ဒစ္စပါဠိနာမည်လေးတွေလည်းနှုတ်တက်အောင်လုပ်ရအောင်နော်ဒါကိုပါဠိလည်းသုံးပါမယ်ဝိစီကိစ္စနဲ့ရှင်တယ်ဥဒ္ဒစ္စနဲ့ရှင်တယ်နော်ဒါကြောင့်မို့ဒီမောဟမှုပထမစိတ်ကိုဝိစီကိစ္စတန်ပြီးစိတ်ဒီလိုခေါ်တယ်နော်ဟိုမောဟမှုဒုတိယစိတ်ကိုဥဒ္ဒစ္စတံပြုစေ။နောက်ခါကျအဲ့လိုပြောလိုက်။ဝိသိကိစ္စတံပြုစေဆိုအဲ့ဒါကိုမြင်ရမှာ။နော်ဥဒ္ဒစ္စတံပြုစေဆိုရင်အောက်ဆုံးဟာပေါ့။အဲ့ဒီလိုဒါအာဟုသူစိတ်12ပါးအဲ့လိုလေးတော့ကြည်ရမယ်။နော်နောက်ထပ်ရှုပ်တာတွေရှိသေးတယ်ဟုတ်လား။သောမနတတာဖြစ်ပြီးတော့တံပြုမဖြစ်တဲ့စိတ်သောမနတတာဖြစ်ပြီးတော့တံပြုဖြစ်တဲ့စိတ်နဲ့အဲ့လိုခွဲတာတွေရှိသေးတယ်။အမျိုးမျိုး။နော်အဲ့ဒါတွေတော့ရှုပ်လုံးသွားလိမ့်မယ်။အခုလောက်ကလေးဒါလို့အရှင်းလေးကိုတော့ဒါကြည်အောင်လုပ်ရမယ်နော်အဲ့လိုမြင်းနေပြီဆိုရင်အဲဟွာပြုတ်လို့လည်းကောင်းတယ်စာဖတ်လို့လည်းကောင်းလာတယ်နာဟိုစာချတာနားထောင်လို့လည်းကောင်းလာတယ်သုံးမွေရှုပ်ထွေးရှုပ်ထွေးဆိုရင်အသိဉာဏ်မရှိရင်မရဘူးမမှတ်လည်းမမှတ်မိဘူးနော်အဲအဲ့ဒါကြောင့်မို့အဲ့လိုလုပ်ရမှာဟုတ်ကဲ့လားဒါ ਉਹ ပဲဟိုဟွာလည်းမှာတော့ပါလေသူက design လုပ်တယ်လို့ထားတယ်ဟို ကွန်ပျူတာပရိုဂရမ်ထဲမှာလားဒီဖိုင်လုပ်လဲစမ်းမှာပထမစိတ်ဒီဖိုင်လုပ်လဲစမ်းမှာဆိုတော့သူကအင်္ဂလိပ်လိုပေါ်လို့ခေါ်တာဒီဖိုင်လုပ်တာနော်ဒါတော့စိတ်နာမည်ပြောပါဆိုတဲ့အတူတူပါပဲအဲ့တော့အခုဒီ7ခုကပါတော့အာဟုသူစိတ်နော်လောမှုစိတ်7ပါးဒေါသမှုစိတ်2ပါးမောမှုစိတ်2ပါးကောင်းပြီကဲဒုတိယဟာတွားကြရအောင်ဟိတ်စိတ်7ပါးမှာပထမအတန်းကပါတော့အာဟုသူလဝိပ္ပစေအာဟုသူရဲ့အကျိုးဖြစ်တဲ့စိတ်ပထမစိတ်ကဗာစိတ်တယ်ဗမာလူသိရင်ဗမာလူပြောအဲ့ပိုင်းလူသိရင်ပိုင်းလူပြောစက္ခုဝိညာဉ်စိတ်နော်စက္ခုဝိညာဉ်စိတ်ဆိုဗမာလူပါလေမျက်စိပေါ့မျက်စိစိတ်သူကမြင်တဲ့စိတ်နော်ဒုတိယစိတ်ကဗာလို့ကြားတဲ့စိတ်နော်တတိယစိတ်ကနံတဲ့စိတ်စတုတ္ထစိတ်ကအရသာသိတဲ့စိတ်နော်အဲဟိုဟိုပြီးတော့ကြက်ချီရပါတော့အဲကိုကိုနော်အဲအချိကိုသိတဲ့စိတ်ဒုက္ခဝေဒနာနဲ့ဒုက္ခဖြစ်တဲ့အချိကိုသိတဲ့စိတ်နော်ဟိုကာယဝေဒင်လို့ခေါ်တယ်ဟုတ်လားအဲအဲ့ဒီ၅ခုကိုအာယုံအဲ့ဒီ၅ခုကအာယုံတွေကိုအာယုံ၅ပါးလို့ခေါ်တာနော်ပထမစိတ်ကအာယုံကယူပါယုံခေါ်တယ်မြင်နေတဲ့အာယုံဒုတိယစိတ်ကဘာလို့တတ္တအာယုံကြားနေတဲ့အာယုံတတိယစိတ်ကနံခန္ဓာအာယုံနံနေတဲ့အာယုံသုတ္တစိတ်ကရတ္တအာယုံခေါ်အာယုံကြရတ္တအာယုံနော်အရသာသစ္စမစိတ်ကြတော့ဖုထဘာယုံလို့ခေါ်တယ်အတွေ့အထိအဲအဲ့ဒါအာရိယယုံ၅ပါးအဲ့တော့အစိမ့်ချေထားတာကဘာပြောတာတော့ဒုက္ခလို့ပြောတာနော်မကောင်းတဲ့ဟိုဘုဘတ်တုံးကဓောမနတ္တကိုအစိမ့်ချေခဲ့တယ်အခုဒီမှာဒုက္ခကိုအစိမ့်ချေတယ်အဲ့တော့ cross လုပ်ထားတာကတော့ကွဲခြားသွားအောင်လို့ဒါလုပ်ထားတယ်နော်အဲ့ဒီအစိမ့်ချက်စီရဲ့အောက်မှာရှိတယ်အဲ့နင်းအဲ့ဒီမြင်းနဲ့စိတ်ကြားတဲ့စိတ်စသည်ကဘာဝေဒနာနဲ့ရှင်တယ်လဲဥပ္ပခာဝေဒနာနဲ့ရှင်เนาะဟိုနောက်မှပျော်တာနောက်မှစိတ်ဆိုးတာဘာညာကတီးကြအဲ့ဒါကနောက်စိတ်တွေနဲ့သာရှင်မယ်အခုဒီမြင်တဲ့အခိုက်အတန့်ကြားတဲ့အခိုက်အတန့်ဖြစ်တဲ့ဝေဒနာကတော့ဥပ္ပခာဝေဒနာပါတနည်းလည်းနည်းနည်းတော့ပြောခဲ့ပြီเนาะကောင်းပြီအဲ့ဒီခုနဟိုကြက်ချီအစိမ့်ကာယဝိညာဉ်အောက်မှာဘာရှိလဲမဆုံးစမ်းသေးဘူးဘာလို့ရမလဲအဲလက်ခံတဲ့စိတ်နော်တံပတိဆိုင်လို့ခေါ်တယ်အာယုံနဲ့တွေ့ပြီးတဲ့နော်အာယုံကိုလက်ခံတဲ့စိတ်နော် receive လို့လည်းတဲ့စိတ်နော် receiving consciousness လို့အင်္ဂလိပ်လိုခေါ်တယ်ဟုတ်လားအာယုံကိုလက်ခံတဲ့စိတ်တံပတိဆိုင်စိတ်နော်ပါဠိနဲ့မလေးတွေသာမှတ်ရမယ်တံပတိဆိုင်စိတ်လက်ခံပြီးတဲ့နောက်ဘာလုပ်လဲစုံစမ်းနေနော်စုံစမ်းတာကိုပါဠိလိုတန်တီရဏအဲတန်တီရဏစိတ်ဒါဖြင့်ကျက်စီအောက်ကပထမစိတ်ကတံပတိဆိုင်စိတ်ကျက်စီအောက်ကဒုတိယစိတ်အောက်ဆုံးစိတ်ကတန်တီရဏစိတ်အားလုံး9ပါးမှာဥပ္ပခာနဲ့ရှင်တာဘယ်လောက်ရှိလဲ6ပါးရှိတယ်နော်ဒုက္ခဝေဒနာနဲ့ရှင်တာ2ပါးရှိတယ်ကောင်းပြီနောက်ဟာတကူဒါကတော့ဗာလဲအဟိတ်ကုသလဝိဘေနော်ဟိတ်နဲ့မရှင်ဘူးကုသူရဲ့အကျိုးတရားတွေအကျိုးစိတ်တွေပထမစိတ်ကဗာတော့မြင်တဲ့စိတ်စက္ကုဝိညာဉ်ပဲเนาะဒုတိယစိတ်ကကြားတဲ့စိတ်တတိယစိတ်ကနာနဲ့စိတ်စတုထစိတ်ကအရသာသိတဲ့စိတ်ပစ္စမစိတ်အနည်းနဲ့ဟာကပါလေအကောင်းကောင်းတဲ့အတွေ့အကြုံကိုခံစားတဲ့စိတ်เนาะကောင်းတဲ့အတွေ့အကြုံကိုသိတဲ့စိတ်ကာယဝိညာဉ်ဒုက္ခသူကြတော့ဒုက္ခလို့ခေါ်တယ်သောမနတ္တလို့မခေါ်ဘူးเนาะဟိုအနည်းအဝိုင်းတွေကိုသောမနတ္တဝေဒနာလို့ခေါ်တယ်ဒီ cross ကြတော့ဒုက္ခဝေဒနာဒုက္ခဝေဒနာနဲ့ရှင်းနော်ကောင်းတဲ့အတွေ့အထိတွေ့တဲ့ခါမှာဒါဒုက္ခဝေဒနာအဲ့ဒီအောက်ကပါတော့လက်ခံတဲ့စေတံပတိဆန်းစေနော်တံပတိဆန်းလို့ပဲခေါ်တယ်ရေတော့နန်းငယ်တန်းနဲ့ရေးတယ်နော်တံပတိခဏကလာလို့နန်းငယ်တန်းနဲ့ရေးတယ်ဒါမျိုးလို့တံထွက်တော့တံပတိဆန်းလို့တွေ့တယ်ဒါတချို့လည်းငတ်တန်းနဲ့လည်းရေးတယ်အဲရေးကျင်တယ်နဲ့ရေးပေါ့လေသူတံပတိဆန်းဆိုတာသူအတန်းရေးတာကောင်းတံပတိဆန်းနတ်တန်းဒါပေမဲ့အတန်ထွက်တော့တံပတိဆန်းလို့ငတ်တတ်တာမျိုးတွေ့တယ်တံပတိဆိုင်စိတ်အောက်ကနှစ်ခုကပါတော့တန်တီရဏစိတ်စုံစမ်းတဲ့စိတ်ဒီကြတော့နှစ်မျိုးရှိတာနော်အကုသိုလ်အကျိုးတုံးကတော့တစ်ခုပဲရှိတယ်ကုသိုလ်အကျိုးကြတော့နှစ်မျိုးရှိလားဘာလို့ဆိုအာယုံကအလွန်အလိုရှိတဲ့အာယုံရိုးရိုးအလိုရှိတဲ့အာယုံလို့နှစ်မျိုးကွဲလို့အလွန်အလိုရှိတဲ့အာယုံနဲ့တွေ့တဲ့ခါကျတော့သောမနတ္တရိုးရိုးအလိုရှိတဲ့အာယုံနဲ့တွေ့တော့ဥပ္ပခာနော်အဲဒါကြောင့်မို့တန်တီရဏစိတ်ဒီကုသိုလ်ရဲ့အကျိုးထဲမှာနှစ်မျိုးရှိတယ်နော်အဲ့ဒီအဲ့ဒါမှာဥပ္ပခာနဲ့ရှင်တာဘယ်လောက်ရှိလဲ6ပါးပဲနော်ဒုက္ခနဲ့ရှင်တာ2ပါးပေါ့ သောမနတနဲ့ရှင်တာ
တ
ပါးဟုတ်ပြီလားအဲဒုက္ခနဲ့ရှင်တာကကာယဝိညာဉ်နော်ဒီဒီအထီးပြီးတဲ့စိတ်သောမနတနဲ့ရှင်တာကတန်တီရဏစိတ်တစ်ခုဒီအာလုံးပေါင်းလိုက်တော့ကိုအဟိတ်ကုသလဝိပဿစိတ်၈ပါးနောက်၃ခုကပါတော့အဟိတ်ကရိယာစိတ်၃ပါးပထမစိတ်ကပါတော့ပင်စဒွါရဝိဇန်နဲ့နော်ပင်စဒွါရဝိဇန်နဲ့ငါးဒွါရကိုဆင်းဆင်းတဲ့စိတ်သို့မဟုတ်ငါးဒွါရကိုငါးဒွါရဘယ်သူလှဲ့ပြီးတဲ့စိတ်နော်ပင်စဒွါရဝိဇန်ဒုတိယစိတ်ကပါတော့
မ
နောဒွါရဝိဇန်ဒါမနောဒွါရဘယ်သူလှဲ့ပြီးတဲ့စိတ်ဒွါရ6မျိုးရှိနော်ဒွါရဆိုတကတော့အင်္ဂလိပ်လိုဒေါနဲ့ပါဠိဒွါရနဲ့သိနေစက်နော်ဒွါရ6မျိုးရှိအဲဒီမှာပင်စဒွါရဆိုငါးဒွါရပေါ့ဟုတ်လားစက်မျက်စိနားနှာခေါင်းပါးစပ်ခန္ဓာကိုယ်ဒါကိုလည်းဒွါရလို့ခေါ်တယ်နော်စိတ်ကိုလည်းပဲဒွါရလို့ခေါ်တယ်အဲ့ဒီမနောဒွါရသူလှည့်ပြီးတဲ့စိတ်ကိုမနောဒွါရဝိဇန်စိတ်နောက်ဆုံးစိတ်ကတော့ဗားတယ်တော့ smiling consciousness နော်ပြုံးရတဲ့စိတ်ဟာတိတုပ်ပါရပြုံးရခြင်းကိုဖြစ်စေတတ်တဲ့စိတ်လို့ဒီလိုဆိုတယ်အဲ့ဒီတုံပြုံးရခြင်းကိုဖြစ်စေတတ်တဲ့စိတ်ကဘာဝေဒနာနဲ့ရှင်တယ်လေသောမနတဝေဒနာနဲ့ရှင်နော်ဒီစိတ်ကဘယ်ပုဂ္ဂိုလ်တဏ္ဍာမှာသာဖြစ်တယ်လေဖရာယဟန္တာနော်ပိစိကဗုဒ္ဓလည်းထက်လိုက်ရင်ထက်နိုင်သေးတယ်နော်ခရယဟန္တာပိစိကဗုဒ္ဓမှာသာဖြစ်တယ်ဒီပုထုဇဉ်တွေနဲ့အောက်တန်းအရိယာတွေမှာမဖြစ်ဘူးနော်အဲအဲ့ဒီစိတ်၃ပါးကိုအဟိတ်ကရိယာစိတ်၃ပါးလို့ခေါ်တယ်ဒါကြောင့်မို့အဟိတ်ကရိယာစိတ်၃ပါးမှာဥပ္ပခာဝေဒနာနဲ့ရှင်တာဘယ်နှပါတော့
န
ှစ်ပါးသောမနတဝေဒနာနဲ့ရှင်တာတစ်ပါးဟုတ်ပြီလားကောင်းပြီဒါပြန်အဟိတ်စိတ်၁၈ပါးမှာသောမနတဝေဒနာနဲ့ရှင်တာဘယ်နှပါးပါအဲသောမနတဝေဒနာအနီအဝိုင်ဟမ်အနီအဝိုင်ရေမဟုတ်ဒီတည်းမှာလေဟုတ်ဟုတ်ဒါဟိစိ16ခုတည်းမှာ
န
ှစ်ပါးနော်ဗာလဲသောမနတတန်တိရဏနဲ့ဟတိတုပ္ပနော်ပထမဟိုအောက်ကအစိမ့်ကိုအနီကိုသောမနတတန်တိရဏလို့ခေါ်တယ်နောက်ဆုံးအနီကိုဟတိတုပ္ပနော်အဲဒါကြောင့်မို့သောမနတနဲ့ဝိသောမနတဝိနာနဲ့ရှင်တာဘယ်နှပါတော့
နှစ
်ပါးပြီးတော့မှဒုက္ခဝေဒနာနဲ့ရှင်တာတစ်ပါးနော် Red Cross ဒုက္ခဝေဒနာနဲ့ရှင်တာ
တစ
်ပါးဥပ္ပခဝေဒနာနဲ့ရှင်တာ14ပါးနော်အဲဒါကြောင့်မို့သောမနတ1ဥပ္ပခ14ဒုက္ခ1ဒုက္ခ1အားလုံးပေါင်းရင
်
18ပါးနော်အဲတိုင်းတော့ဟာလာခဲ့ကာမဖက်သောဘနာစိတ်ရှိပါသူကတော့လောမှုစိတ်နားလည်းပြင်းသူလည်းနားလည်းနေပါလေနော်ဘာလေးထူးတယ်ဖိုတုံးကဒိဋ္ဌိနော်ဒီကြတော့ညံအဲဒါမြင်ပထမစိတ်ကတန့်ပြောဤဆံပါခင်ပထမစိတ်ကသောမနာတနဲ့ရှင်နေညံနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးဒုတိယစိတ်သောမနတနဲ့ရှင်နေညာနဲ့ရှင်နေ
တ
တ်တွင်းရှိတယ်တတိယစိတ်သောမနတနဲ့ရှင်နေညာနဲ့မရှင်ဘူ
း
တတ်တွင်းလည်းမရှိဘူးစတုထစိတ်သောမနတနဲ့ရှင်နေညာနဲ့မရှင်ဘူးတတ်တွင်းရှိတယ်ဟုတ်ပြီကဲဥပ္ပခာ၄ခုကလုတ်လိုက်အောင်ဥပ္ပခာဝေဒနာနဲ့ရှင်နေညာနဲ့ရှင်နေတတ်တွင်းမရှိဘူးဥပ္ပခာနဲ့ရှင်နေညာနဲ့ရှင်နေတတ်တွင်းရှိတယ်ဥပ္ပခာနဲ့ရှင်နဲ့ညာနဲ့မရှင်ဘူးတိုက်တွန်းခြင
်း
မရှိဘူးဥပ္ပခာနဲ့ရှင်နဲ့ညာနဲ့မရှင်ဘူးတိုက်တွန်းခြင
်း
ရှိတယ်ရှင်မျိုးဖြစ်သွားတယ်နော်ဒါကုသိုလ်မှာကာမောသကုသိုလ်စိတ်၈ပါးတို့မုံမဟာကုသိုလ်စိတ်၈ပါးသောမနတဝိညာဏနဲ့ရှင်တာဘယ်နှပါတော့
၄
ပါးဥပ္ပခာဝိညာဏနဲ့ရှင်တာ
၄
ပါးအားလုံ
း၈
ပါးဝိပဿနာကုသိုလ်စိတ်နဲ့အတူတူပဲနော်ထပ်တူပဲ identical ဒါကြောင့်မို့သူ့ကိုလည်းပဲခုနလိုပဲသွားရမယ်ဘာလို့သောမနတနဲ့ရှင်နေညာနဲ့ရှင်နေတိုက်တွန်းခြင်းမရှိဘူးစသည်ဖြင့်သွားပါနော်တတိယအတန်းဖြစ်တဲ့ကရိယာစိတ်ကရောဒီတိုင်းပဲအတူတူပဲဟုတ်ပြီလားအေးအဲ့တော့ညာနဲ့ရှင်နေရှင်ဆိုလေးထူးလာပါပဲလောမှုနဲ့နော်တခြားဟာအတူတူပဲအဲအဲ့တော့အဲ့ဒီကမ္မောသစိတ်24မှာသောမနတဘယ်လောက်ပါမလဲ
12
ပါးပေါ့နော်ဥပ္ပခါရော12ပါးပဲဥပ္ပခါဝင်နေတဲ့ရှင်တာရော12ပါးပဲဟုတ်ပြီဒါမျိုးကာမစာသောဘနာကတိဥခွဲလွယ်ပါတယ်ဟုတ်လားအဲအဲ့တော့ညာနဲ့ရှင်တာဘယ်နှခုပါမလဲ တဝဲနော်အဲ့တော့ဟိုပထမအတန်းမှာပြောလိုက်စမ်းတိနှစ်သုံးလေးနဲ့ပြောစမ်းပါခင်ညံနဲ့ရှင်တာပဲဟာတွေတော့တိနှစ်ညာချောင်းအဲတိနှစ်၅၆နော်ညံနဲ့မရှင်တာက3 4 9 8ဟုတ်ပြီလားအဲဒုတိယအတန်းလည်းဒီတိုင်းပဲနော်တိနှစ်ညံနဲ့ရှင်တယ်3 4ညံနဲ့မရှင်ဘူး9 6ညံနဲ့ရှင်တယ်9 8ညံနဲ့မရှင်ဘူးလုံးအောင်မယ်နောက်တလားတတိယဟာတိနှစ်ညံနဲ့ရှင်တယ်3 4ညံနဲ့မရှင်ဘူး9 6ညံနဲ့ရှင်တယ်9 8ညံနဲ့မရှင်ဘူးဒါကြောင့်ညံနဲ့ရှင်တာတဝက်12ခုညံနဲ့မရှင်တာ12ခုဟုတ်ပြီနော်တော်မရှိကိုကဲရူပါသစိတ်15ခုတဲ့နော်ပထမအတန်းပါတော့ကုသိုလ်စိတ်5ခုဒုတိယအတန်းဝိပဿနာ5ခုတတိယအတန်းကရိယာစိတ်5ခုဒါမျိုးပထမဆုံးအဆက်ကပါတော့ဗာစိတ်တော့ပထမဇန်စိတ်နော်နောက်ဟာပါလေဒုတိယဇန်စိတ်နောက်ဟာကတတိယဇန်စိတ်နောက်ဟာကသုဒ္ဓဇန်စိတ်နောက်ဆုံးတစ်ခုကပင်စမဇန်စိတ်ဒါမျိုးပထမဇန်စိတ်ကဘာဝေဒနာနဲ့ရှင်လဲသောမနတဝေဒနာအနီးပဲဟုတ်လားဒုတိယဇံရောသောမနတတတိယဇံသုဒ္ဓဇံဟုတ်ပြီပင်စမဇံကြတော့ဥပေက္ခဝေဒနာနဲ့ရှင်တယ်နော်ဇံငါးနဲ့လက်မိလိုက်အောင်ပထမဇံမှာဇံငါးဘယ်နှပါးရှိလဲ5ပါးဒုတိယ5ပါးအဲ4ပါး4ပါးတတိယ3ပါးသတုဌ2ပါးပင်စမ2ပါးပဲနော်ဟိုသတုဌ2ပါးကပါတော့ဒုက္ခနဲ့ဧကကတာပင်စမ2ပါးကဥပေက္ခာနဲ့ဤကဲ့ကတာနော်ဇာယင်္ဂ5ပါးဇာယင်္ဂ5ပါးပါတော့ဝိတေဝိสารပီတိဒုက္ခတို့မှဝေဒနာပေါ့လေနော်ဒုက္ခဤကဲ့ကတာနော်ဟိုပင်စမဇံကြတော့ဥပေက္ခာဟုတ်တယ်မလားဥပေက္ခာလည်းဝေဒနာပဲအဲ့တော့ရူပဝဆရစိတ်15ပါးမှာပထမဇံစိတ်ဘယ်နှပါလဲ cross across 3ပါးကုသိုလ်စေရဝိပဿနာကရိယာစေရเนาะပထမဇန်စိတ်ဘယ်လောက်လဲ3ပါးဒုတိယဇန်စိတ်3ပါးတတိယဇန်စိတ်3ပါးသုတ္တဇန်စိတ်3ပါးပစ္စမဇန်စိတ်3ပါးကဲအရူပဝဆသွားလိမ့်စမ်းပထမကဘာလဲကုသိုလ်စေ4ပါးဒုတိယကဝိပဿနာ4ပါးတတိယကကရိယာစိတ်4ပါးကဲပထမစိတ်နာမည်ဖော်ရလိမ့်မယ်အားရတယ်အာကာသနိစာယတနာနော်အဲအာကာသနိစာယတနာကုသိုလ်စိတ်နော်ဒါတော့ရအောင်ကြည့်ရမှာဟုတ်လားဒုတိယစိတ်ကဘာလို့ဝိညာဉ်နိစာယတနာကုသိုလ်စိတ်နော်တတိယစိတ်ကအာကိဉ္စညာယတနာကုသိုလ်စိတ်စတုတ္ထစိတ်ကနေဝတိညာနာတိညာယတနာကုသိုလ်စိတ်နော်နာမကြီးရရှိရရှိမလို့မတတ်နိုင်အဲ့ဒီလိုကုသိုလ်စိတ်၄မျိုးနော်ကုသိုလ်စိတ်၄မျိုးရှိတဲ့အတွက်ကြောင့်မို့ဝိပဿိတ်လည်းဒီအတိုင်းပဲထတ်တူထမြ၄မျိုးကရိယာစိတ်လည်းပဲဒီအတိုင်းပဲ၄မျိုးနော်အားလုံးပေါင်းလိုက်တော့အရူပဝဆရာစိတ်12မျိုး12ပါးနော်ကဲနည်းနည်းလေးပြန်လှုပ်လှမ်းအောင်ပထမစိတ်ရဲ့အာယုံကဘာလဲတော့ဘာဟုအာယုံပြုတ်တော့ပထမစိတ်ကကောင်းကင်ပညာနော်ဒုတိယစိတ်ကဘာဟုအာယုံပြုတ်တော့ပထမစိတ်ကွာပထမစိတ်ကွာပြုတ်တတိယစိတ်ကဘာဝအောင်ပြုတ်တော့
ပထမစိတ်မရှိ
ဘူးအာဟုတ်ပြီပထမစိတ်ရဲ့မရှိခြင်းနတ်တိဘောပညာအောင်ပြုတ်တော့သုတ္တစိတ်ကဘယ်အောင်ပြုတ်တော့တတိယစိတ်ကွာအောင်ပြုတ်နော်အဲ့လိုအာယုံလေးမျိုးသူကအာယုံနဲ့အာယုံအလိုက်ကွဲပြားသွားတယ်ဟိုရူပဝဆစိတ်တွေကဇန်အင်္ဂါအလိုက်ကွဲပြားသွားတယ်ဟုတ်လားပထမဇန်နဲ့ဒုတိယဇန်ကွဲပြားတာဘာကြောင့်လဲဇန်အင်္ဂါမတူလို့အဲဒီကြတော့ဇန်အင်္ဂါကအတူတူပဲအာယုံကွဲပြားသွားတယ်ဟိုမှာအာယုံမကွဲဘူးနော်ပထမဇန်ရဲ့အာယုံနဲ့ဒုတိယဇန်ရဲ့အာယုံဒီပုဂ္ဂိုလ်တယောက်တည်းမှဒါရထားတာဆိုအတူတူပဲနော်အဲဒီကြတော့ကိုအာယုံကကွဲပြားတယ်ဇန်အင်္ဂါကမကွဲပြားဘူးဇန်အင်္ဂါဘာအင်္ဂါဘာဗဏ္ဍအင်္ဂါရှိလဲနှစ်မျိုးပဲရှိတယ်နှစ်ခုပဲရှိတယ်နော်ဘာလဲဥပိ္ပခာနဲ့ဧကကတာနော်ပင်စမဇန်အတိုင်းပဲအေးဒါကြောင့်မို့သူ့ကိုဇန်ဟိုဇန်ထဲမှာထည့်တဲ့ခါမှာဇန်၅ပါးထဲမှာထည့်ရင်ဘယ်ထဲမှာထည့်ရတော့ပင်စမဇန်ထဲမှာထည့်ရနော်အေးတိကျဆိုတော့လေသူ့ကိုအရူပဇံလို့ခေါ်ရတာပေါ့အပထမဇံဘလောက်မဟေကုစိတ်29ပါးမှာဂိုင်တွက်လိုက်ကြတယ်မဟေကုစိတ်29ပါးမှာပထမဇံဘလောက်လဲ3ပါးနော်ဒုတိယဇံ3ပါးတတိယဇံ3ပါးသုတ္တဇံ3ပါးပစ္စမဇံ15ပါးအဲအဲ့လိုပြောရတယ်နော်အေးပစ္စမဇံစိတ်ဘလောက်လဲဆိုရင်15ပါး အဲရူပဝဆရာက3ပါအရူပဝဆရာကအလုံး12ပါနော်အဲ့လိုကောင်းပြီလောကုတ္တရာစိတ်သွားလဲကြအောင်လောကုတ္တရာစိတ်မှာပထမအတန်းကသောတာပတ္တိမက်ဆေ့နော်အဲ့ဒီမှာလည်းပဲပထမဟာကဘာတော့ပထမဇံနော်ဒုတိယနောက်ဟာကဒုတိယဇံတတိယဇံစတုတ္ထဇံပင်စမဇံ5မျိုးဟုတ်လားသို့တူပဲတဂရဂံမိမက်ဆေ့အနာဂံမိမက်ဆေ့အရဟတမက်ဆေ့ကောင်းပြီသို့တူပဲဖို့စိတ်သောတာပတ္တိဖို့စိတ်တဂရဂံမိဖို့စိတ်အနာဂံမိဖို့စိတ်အရဟတဖို့စိတ်နော်အာလုံးလောကုတ္တရာအကျယ်40ဟုတ်လားအကျယ်အပြည့်ဆိုရင်ဒွန်လိုက်ဒွန်လိုက်ကိုတစ်ခုစီယူ10ပါကောင်းပြီလောကုတ္တရာစိတ်အကျယ်40မှာနော်ပထမဇန်စိတ်ဘယ်လောက်ရှိလဲ10ပါဒုတိယဇန်စိတ်10ပါတတိယဇန်စိတ်10ပါစတုတ္ထဇန်စိတ်10ပါပိစမဇန်စိတ်လည်း10ပါပဲเนาะအဲ့တော့ဟိုဘယ်ဇန်မဲ့ပြောပြော10ပါစီရှိတယ်ဟုတ်လားအဲ့တော့15လီ40ဖြစ်သွားတာပေါ့เนาะအေးကောင်းပြီဒါဖြစ်ရင်ဇန်စိတ်အားလုံးဘယ်လောက်ရှိတယ်လဲလောကီဇန်လောကုတ္တဇန်အကုန်လုံးပေါင်းလိုက်ဇန်စိတ်အားလုံးဘယ်လောက်ရှိလဲပထမဇန်စိတ်ဘယ်လောက်ရှိလဲ17ပါเนาะရူပဝဆက်က3ပါဟုတ်တယ်မလားရူပါစက3ပါအရူပါစရာအဲ့လေလောကုတ္တရာက10ပါအလုံးဘလောက်တယ်17ပါနော်ပထမဇံ17ပါဒုတိယဇံ17ပါတတိယဇံ17ပါစတုတ္ထဇံ17ပါပိစမဇံပေါင်ပေါင်3ရက်12ရက်4ရက်4ရက်နော်15ရက်10ရက်23အဲပိစမဇံစိတ်ပေါင်းဘလောက်ရှိလဲဆိုရင်23ပါရှိတယ်အဲ့လိုသွားရမယ်နော်ပထမဇန်စိတ်ဘယ်လောက်တုန်း17ပါဒုတိယဇန်17ပါတတိယဇန်17ပါစတုတ္ထဇန်17ပါပိစမဇန်23ပါအဲ့ဒီလိုသွားရမယ်အားလားကောင်းပြီတစ်ခုစီရေခိုင်းမှတင်တယ်စိတ်122ပါမှာနော်တော်မနတ်တန်နေရှင်လားဘယ်လောက်ပါလဲဟမ်တော်မနတ်တန်နေရှင်လားဘယ်လောက်ပါလဲဒီမှာ4ရှင်မလားနော်4ရဲ့ဒီက126 6ရဲ့12ရဲ့18ကနောက်ထပ်12ရဲ့30ရောက်ခိုးဘက်ကဘယ်လောက်ရှိတယ်32ရယ်သဘော30ရယ်32ရယ်62ဒါဖြင့်တောမနတ်တန်နဲ့ရှင်တဲ့စိတ်ပေါင်းစိတ်အကျယ်122ပါးမှာဘယ်လောက်ရှိလဲ62ပါးရှိတယ်နော်တောမနတ်တန်62မှတ်ထားကြနော
်
အန္ဒီတွေအကုန်လုံးပေါ့
တ
ောမနတ်တဝေဒနာဟိုဝမ်းမြောက်ဝမ်းသာဖြစ်တဲ့ဝေဒနာနဲ့ရှင်နော်ကောင်းပြီဥပိ္ပခာနဲ့ရှင်တော့ဘယ်လောက်ရှိသလဲဒီမှာ6ရှိတယ်နော်အကုဒုမှာ6အဟိတ်မှာဘယ်လောက်လဲ14ဆိုတော့20မိလား20ရဲ့ဒီကကမ္မစသောနာ12ရဲ့32ကဲ3ခုရဲ့35ရဲ့12ရဲ့49ရဲ့လောကုတ္တရာက8ရဲ့55ဒါပြန်ဥပိ္ပခဝိညာဉ်နဲ့ရှင်တာအလုံးဘယ်လောက်ရှိလဲ55ရှိတယ်နော်သောမနာတဘယ်လောက်လဲ62ရေးတာသောမနတ္တ62ဥပိ္ပခာ55ပေါင်းမယ်ပြီးတော့နော်ဓမ္မနတ္တနဲ့ရှင်တာဘယ်လောက်ရှိလဲ2ပါးပြီးတော့ကိုဒုက္ခနဲ့ရှင်တာ
2
ပါးဒုက္ခနဲ့ရှင်တာ
2ပါး
အားလုံးပေါင်းစား121ရရလားလို့
သောမနတ္တ
55ရလား121
ရ
အဲ121ရအကိုက်လေမမ121မရတာမကိုက်ဘူးတာဟမ
်
ဒုက္ခကတခုဒုက္ခကတခုဟုတ်ပြီလားအဲအဲ့ဒါကြောင့်မို့သောမနတ္တနဲ့ရှင်နေစေလို့ပြောလိုက်ရင်အဲ့ဒါအနီရိစိတ်တွေကမြင်ရမှာနော်60အဲ60နဲ့2ပါးအစိုင်းနှစ်ခ
ု
ပါအဲသောမနတ္တအဲဥပ္ပခဝိညာဉ်နဲ့ရှင်နေစေဟေးဆိုရင်55ပါးအဲမြင်ရသောမနတ္တနဲ့ရှင်နေဆိုရင်2ပါးဒုက္ခနဲ့တပါဒုက္ခနဲ့တပါအလုံးပေါင်းလိုက်တော့စိတ120တပါအဲ့လိုရသွားတယ်နော်ကောင်းပြီတခုပြောချင်တာလေးရှိတယ် ဒီညာနတံပယုတ်ညာနဝတ်ပြီးညာနဲ့ရှင်တာညာနဲ့မရှင်တာခွဲတဲ့နေရာမှာအဲဒီအကုသိုလ်စိတ်ဒီမှာညာနဲ့မရှင်ဘူးဒါသိကြတယ်ဟုတ်တယ်မလားညာပါလားမပါဘူးညာမပါလို့ကိုသူတို့အကုသိုလ်ဖြစ်နေတာအဲဒီစိတ်ဒီမှာမပါဘူးညာမရှင်ဘူးနော်ကာမစသောမနစိတ်မှာတချို့ညာရှင်တယ်တချို့ညာနဲ့မရှင်ဘူးဟုတ်တယ်မလားတဝက်ကညာနဲ့ရှင်တယ်တဝက်ကညာနဲ့မရှင်ဘူးကောင်းပြီရူပါသစိတ်ကြတော့ဟမ်ညာနဲ့ရှင်သားကြီးပဲညာနဲ့တံပိုးလို့မဆိုးပြီမဲ့လို့ညာနဲ့ရှင်သားကြီးပဲနော်အဲ့ဒါလေးမှတ်ထားဒါကြောင့်မို့ညာနဲ့ရှင်တဲ့စိတ်ဘလောက်ရှိတယ်လဲလို့မေးရင်ကာမစာသောမနာတွေက12ရယ်ရူပါစာအရူပါစာလောကုတ္တရာအကုန်ရယ်အဲ့ဒါအားလုံးယူရတယ်နော်ဒါအယူမှားရတယ်အခုကွန်ပျူတာပရိုဂရမ်မှာအဲ့ဒါလေးမှားတယ်သူအဲ့ဒါမသိဘူးကိုဘက်ကတံပိုးဝေပြုံမပြောတော့ तू ကဝေပြုံတက်ထဲထားတယ်ညာနဲ့ဝေပြုံတက်ထဲထားတယ်မဟုတ်ဘူးနော်အဲ့တော့ညာနတံပယုတ်လို့ပြောလိုက်ရင်ကမ္မောသသောမနစိတ်တည်းက12ခုရယ်ရူပောစရအကုံအရူပောစရအကုံလောကုတ္တရာအကုံလောကုတ္တရာကို10ခုတည်းယူမယ်ဆိုရင်အလုံးဘယ်လောက်ရှိလဲ39လောက်ရှိတယ်နော်12ရယ်15 12ရယ်29ရယ်ဟုတ်လား39ရယ်10ရယ
်
29အဲအဲ့ဒါညာနဲ့ရှင်တဲ့စိတ်နော်။ညာနဲ့တန်ပြုတ်စိတ်လို့ဆိုရင်ရူပါဝဆရအရူပါဝဆရလောကုတ္တရာပါတယ်လို့အဲ့ဒါလေးမှတ်ထား။ညာနဲ့ဝိပယုတ်လို့ပြောလိုက်ရင်အကုသိုလ်ပါတယ်နော်။ပြီးတော့အဟိတ်ပါတယ်။ကာမစာသောကနာတွေကတဝက်ပါတယ်။အဲ့ဒါလောက်မှတ်မိမယ်ဆိုရင်တတော်ကိုကြည်သွားပြီနော်။မှတ်ပြီးတော့လုပ်အောင်မဟုတ်လား။အဲ
ရှင်
ရဲ့ဟာကြ
တော့အကုသိုလ်စိတ်
17ပါးရေအဲဒီစိတ်17ပါးရေကာမဝဆသောမနစိတ်က12ခုရေသူတို့ကညာနဲ့မရှင်ဘူးဘုဘကဟာတွေကဟုတ်ညာနဲ့ရှင်တယ်နော်ညာမပါရင်အဟိုဇန်ဆိုပဲရမယ်ဟုတ်တယ်မလားဇန်တို့မဲ့ဖို့လို့ဇာဇန်ဟိုညာပါမှရတယ်ဒါကြောင့်မို့ညာနဲ့တံပြောစိတ်ဆိုရင်အဲ့ဒါတွေပါပါသွားတယ်ဒီအဲ့ဒီလိုစိတ်ပိုင်းကိုကြည့်ရမယ်နော်အဲ့ဒါလေးကိုအထက်ထပ်တိုင်းကိုအချိန်အားလေးရှိတဲ့အချိန်လေးမှာဟိုဘာလေးဘာလို့ဇယောက်ဒီအဆက်တွေကိုအိတ်ထဲထည့်ထားပြည့်နေကတော့တော့ကြည့်ဟုတ်လားကြည့်မှတ်မိရလို့အဲ့ဒီလိုတကယ်မှတ်မိသွားရင်အလွန်ဟာပြူတယ်အရသာတွေ့လာမှာဆိုကြပါဆိုနော်အဲ့ဒါကြမှာလည်းပဲပြောလိုက်ရင်အကုသိုလ်စိတ်စနပါဟိလို့ပြောလိုက်ရင်ကိုယ်ကတမ်းမြင်သွားပြီ။အဟိတိစိတ်စိတ်တမ်းမြင်သွားတယ်။အဲ့ဒါ။နော်။ကောင်းပြီ။နည်းနည်းလေးခွဲအောင်မယ်။နော်။များတော့များတယ်ခွဲတယ်ဒါမှမဟုတ်တိတ်ဆဲရှိသွားပြီဆိုတော့နောက်လည်းပြန်လက်ထောင်ရပါလေ။ကဲအကုသိုလ်စိတ်ဘယ်လောက်ရှိလဲ။စနပါတိတ်လွယ်တယ်နော်။ကောင်းပြီ။ကုသိုလ်စိတ်ဘယ်လောက်ရှိလဲ။ကုသိုလ်စိတ
်
။ဟမ်ကုသိုလ်စိတ်ကြပါမလဲကာမစရကုသိုလ်က10ပါနော်ရူပစကုသိုလ်က9ပါအရူပစကုသိုလ်က4ပါ10ကဲ9ရဲ့4ရဲ့10ကဲ9ရဲ့19နော်အဲလောကီကုသိုလ်19ခုရှိတယ်လောကုတ္တရာကုသိုလ်က20လေမဲ့စိတ်မှာကုသိုလ်လေဘုဘကဟာဖို့စိတ်လေအဝိဘက်စိတ်ပဲကဟုတ်တယ်မလားအဲ့တော့ခုနဘလောက်လဲ19ရယ်20ရယ်အင်းဘလောက်လို့39နော်လောကီကုသိုလ်19နော်လောကုတ္တရာကုသိုလ်4သုံးမဟုတ်20ဟုတ်လားဒါကြောင့်မို့တစ်ခါကြာတော့ဥစဉ်တော့ကုသိုလ်စိတ်21အဲ့လိုပြောတယ်ကုသိုလ်စိတ်21လို့ပြောရင်ဒါလောကုတ္တရာစိတ်ကို10ခုဆိုတဲ့အနေနဲ့ပြောတာနော်အဲ့ဒါလည်းခဏဥစဉ်တော့ဟုတ်လားကုသိုလ်စိတ်21နော်သုံးမဟုတ်ဘလောက်လဲ39ဟုတ်ပြီလားနှစ်မျိုးလို့မှတ်တာနော်ကုသိုလ်စိတ်21သုံးမဟုတ်39ကံဝိပဿနာပုံစံဝိပဿနာဝိပဿနာဆိုတော့ဒီအစိတ်ထဲမှာဝိပဿနာဘလောက်ပါလဲ9ရယ်10ရယ်15ဘာပါလဲဟုတ်ကလား15ရယ်ဒီရ10ရယ်ပေါ့23 23ရယ်9ရယ
်
28 28ကလေးရယ
်
32ကဲ20ရယ
်
52အဲဝိပဿနာပေါင်း52 အချင်းကြတာဘယ်လောက်ရှိမလဲ32ရယ်4ရယ
်
36အဲဝိပဿနာဘယ်လောက်ရှိသလဲ36သို့မဟုတ်52နော်အဲကုသိုလ်အကုသိုလ်ဝိပက်ကရိယာစေလာခဲ့ကရိယာစေဘယ်လောက်ရှိသလဲ
3
ရယ်4ရယ်5ရယ်4ရယ
်
20လောကုတ္တရာကရိယာမရှိဘူး။ဒါကြောင့်ကရိယာတော့20ပဲ။အဲ။ကံပြန်ဆိုကြအောင်။အကုသိုလ်စိတ်ဘယ်လောက်ရှိသလဲ
?12
ပါ။ကုသိုလ်စိတ်21သို့မဟုတ
်
39 ဝိပဿစိတ
်
52
သို့မဟုတ်
36 36ဟိုအချင်းအစပြောနော်။ 36 သို့မဟုတ
်
52 ကရိယာစိတ
်
20 အဲ။နောက်ပိုင်းကျတော့အဲ့လိုပဲကုသိုလ်စိတ် 21 ဆိုအကုန်လုံးထုံပြောလိုက်နော်။ဝိပဿစိတ်
36တော့ဟုတ်52
ကရိယာစိတ်ကတော့20ပဲအကုသိုလ်ကလည်း12ပဲသူကတော့အထုတ်မရှိဘူးအဲကုသိုလ်အကုသိုလ်ဝိပက်ကရိယာနော်အာဒီဆိုတော့အတော်ကြည်တော့ပါဟင
်ကုသိုလ်ကမဆက်ပြတဲ့ဘုက္ခုနဲ့
ဟုတ်ပြီလားကုသိုလ်အကုသိုလ်ဝိပက်ကရိယာအဲ့လိုခွဲရမယ်နော်အင်းတော့မအကုသိုလ်ကုသိုလ်ခွဲနေတာအဲ့လို